Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်မေလ29ရက်ဗုဒ္ဓပူနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝန်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာကရာဖာမြို့လမ်းနေမှာအစ္စရေးနဲ့ဟာမတ်စစ်ပွဲတွေတိုက်ပွဲပြင်းထန်နေပါတယ်။ရုရှားကဒုံးကျင်နဲ့တိုက်ခိုက်တဲ့အတွက်ယူကရိန်းမှာလူ2ဦးတဲ့မနဲ့သေဆုံးသွားပါတယ်။အမေရိကန်ဒေါ်လာအပါအဝင်တရုတ်ယွမ်ငွေထိုင်းဘတ်တို့နဲ့လဲလှယ်ရမှာမြန်မာကျပ်ငွေတန်ဖိုးသေးသေးသာသာထိုးကျနေပါတယ်။ဒီသတင်းတွေပါအဝင်တခြားထိတန်းရောက်သတင်းတွေကိုတော့မဆုမွန်နဲ့တူတင်ပြပေးပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မြန်မာကျပ်ငွေရဲ့တန်ဖိုးကတဟုန်တိုးကျဆင်းနေတဲ့အတွက်အမေရိကန်ဒေါ်လာတရုတ်ယွမ်နဲ့ထိုင်းဘတ်ငွေဈေးနှုန်းတွေကစံချိန်တင်မြင့်တက်လာနေပါတယ်ဒီပေါ်မှာစီးပွားရေးနဲ့ပတ်သက်ပြီးတော့ဘာတွေများထိခိုက်မှုရှိနိုင်ပါသလဲ
အခုဒီတော့မြန်မာငွေမထားတော့မကန့်ရဲဘူးဗျာဟုတ်ကဲ့ဒီကျွန်တော်စမလာပေါ်မယ်တရုတ်ဆက်လာပေါ်မယ်ဆိုရင်ကျွန်တော်တို့ကပောက်တဲ့ဈေးနဲ့ပဲဖြတ်ထုတ်ပြီးလိုက်တော့တယ်မထားရဲဘူးလေ
ဒီသတင်းအပြည့်အစုံနဲ့အတူဒီနယ်ဆက်မှာအွန်လိုင်းရာဇဝတ်ဂိုင်းနေပါဝင်ဥပဒေမဲ့လောက်ရက်တွေမှာ Starlink ဆက်သွယ်ရေးစနစ်ကိုအသုံးချတာတွေရှိနေတယ်လို့အကဲခတ်တွေကဒီပြောဆိုတဲ့သတင်းနောက်ကရင်နီဒေတာ Lycor တဝိုက်မှာတော့လက်လွတ်ခဲ့ရတဲ့တပ်စခန်းတွေကိုစစ်ကောင်စီကပြန်ပြီးထိန်းချုပ်နိုင်မှုထိုးစစ်ဆင်တိုက်ခိုက်နေတာအမေရိကန်သမ္မတ Donald Trump နဲ့ဒီ Joe Biden တို့ကြားမှာတနက်ထိန်းချုပ်ရေးမတူတဲ့အမြင်သဘောထားတွေအကြောင်းဒီလိုနောက်ဆုံးရသတင်းအနေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစုံဝင်းလိုင်းနဲ့အတူပြောပြပေးပါမယ်ရှင်
ကာဇာကမ်းမြောင်တောင်ဘက်အစွန်ပိုင်းမှာရှိတဲ့ရာဖာမြို့လမ်းမတွေပေါ်မှာအစ္စရေးနဲ့ဟာမတ်စ်အဖွဲ့အစည်းတိုက်ပွဲတွေပြင်းထန်နေတယ်လို့ပါလက်စတိုင်းဒေသခံတွေနဲ့အရာရှိတွေကပြောပါတယ်ရာဖာမြို့လည်းကိုဖျက်ပြီးအီဂျစ်နယ်စပ်အထိအစ္စရေးတင်ကားတွေရောက်လာပြီးနောက်တနေ့မှာအခုလိုမျိုးပြတိုက်ပွဲတွေဖြစ်ပေါ်နေတာပါပြီးခဲ့တဲ့တနင်္ဂနွေကရာဖာမှာရှိတဲ့ဒုက္ခသည်စခန်းကိုအစ္စရေးရဲ့တိုက်ခိုက်မှုကြောင့်လူအများအပြားသေဆုံးခဲ့တဲ့အပြင်မီလောင်မှုတွေပါဖြစ်ခဲ့တဲ့အတွက်နိုင်ငံတကာရဲ့ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေပေမဲ့မနေ့အောက်တိုဘာလ9ရက်နေ့ကအစ္စရေးနိုင်ငံအတွင်းအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့တဲ့ဟာမတ်အဖွဲ့ကိုအမြင့်ပြချေမှုန်းရေးအတွက်ထိုးစစ်ဆင်မှုတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့အစ္စရေးကပြောဆိုနေတာပါရာဖာတိုက်ပွဲအတွင်းအစ္စရေးစစ်သား3ဦးသေဆုံးခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောပါတယ်အနည်းဆုံးလူ45ယောက်သေဆုံးပြီး250လောက်ထိခိုက်ဒဏ်ရာရခဲ့တဲ့ဒီဣဇရေးရဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂလူညုံရေးကောင်စီကနယူးယောက်မြို့မှာဒီကနေ့ဒုတိယမြောက်နေ့အဖြစ်နဲ့ဆွေးနွေးပွဲတွေဆက်လက်ကျင်းပဖို့ရှိနေပါတယ်။လူတွေတေဆုံးပြီးကြောက်မဖွယ်ကောင်းတဲ့လူရက်တွေချက်ချင်းရပ်တန့်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကလည်းတောင်းဆိုထားပါတယ်ခင်ဗျာ
။ရုရှားရဲ့မဇိုင်းဒုံးတွေကြောင့်ယူကရိန်းနိုင်ငံဆူမီဒေသမှာအနည်းဆုံးလူ2ဦးတေဆုံးခဲ့တယ်လို့အနောက်ပိုင်းအလယ်ပိုင်းနဲ့တောင်ပိုင်းဒေသတွေကိုပိတ်မထားပြီးတော့တိုက်ခိုက်တဲ့ရုရှားတို့ရဲ့ drone တွေကိုပစ်ချနိုင်ခဲ့ပါတယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ်။ Mykolaiv, Kirovohrad, Rybna ဒေသတွေကိုညပိုင်းတိုက်ခိုက်ခဲ့တဲ့ရုရှားရဲ့ drone 14စင်းအနက်က73စင်းကိုကြားဖြတ်ပြီးတော့ပစ်ချနိုင်ခဲ့တယ်ဆိုတာကိုယူကရိန်းလေတပ်ကပြောပါတယ်။ Mykolaiv ဒေသဆိုင်ရာအုပ်ချုပ်ရေးမှူးကလည်း drone 17စင်းကို၄ချောင်းရံကာကွယ်ရေးတွေကပစ်ချနိုင်ခဲ့ကြောင်းပြောပေမဲ့ထိခိုက်ဒဏ်ရာရရှိမှုရှိမရှိဆိုတာကိုတော့မပြောထားပါဘူး။ရုရှားတို့သိမ်းပိုက်ထားတဲ့ Crimea ကျွန်းဆွယ်ကိုဥတီနေတဲ့ drone 2စင်းကိုဖျက်ဆီးပစ်ခဲ့တယ်လို့ယူကရိန်းနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ Bakhmut ဒေသကိုတိုက်ခိုက်လာတဲ့ drone 2စင်းနဲ့ဒုံးပြ9စင်းကိုလည်းဖျက်ဆီးနိုင်ခဲ့ပါတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနဘက်ကဒီကနေ့ပြောပါတယ်။ရုရှားနိုင်ငံ Krasnodar ဒေသကအုပ်ချုပ်ရေးမှူးကလည်းအာမာဘီယာနိုင်ငံမှာမြို့မှာယူကရိန်း drone တစ်စင်းကိုလေကြောင်းရံကာကွယ်ရေးတပ်တွေကပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်။ဆွီဒင်နိုင်ငံကတော့ရေဒါထောက်လန်းရေးကုတ်ကဲရေးလေယာဉ်တွေအမြောက်ကြီးတွေတန်ကြပ်ကာယာဉ်တွေအပါအဝင်ယူကရိန်းအတွက်ဒေါ်လာ 1.2 ဘီလီယံစည်ရေးအကူအညီပေးမဲ့အစီအစဉ်ကိုလည်းဒီကနေ့ကျင်းပပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတော့ဆွစ်ဇာလန်မှာလာမယ့်လမှာကျင်းပမယ့်ငြိမ်းချမ်းရေးညီလာခံကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်တက်ရောက်တင်ပါတယ်လို့အင်ကာနေကထပ်လောင်းပြောကြားထားပါတယ်ရှင်။
ယူကရိန်းနဲ့ဂါဇာစစ်ပွဲတွေအတွက်တန်တမာရေးနည်းလမ်းအရအပြေမရနိုင်တယ်လို့နိုဝင်ဘာလမှာကျင်းပမဲ့သမ္မတရွေးကောက်ပွဲကလည်းငားလာတာလို့တော့ဒါကြောင့်2020ရွေးကောက်ပွဲတုန်းကထာဝရစစ်ပွဲကိုအဆုံးသတ်မယ်ဆိုတဲ့စံပုံနဲ့မဲဆွယ်စည်းရုံးခဲ့တဲ့သမ္မတဂျိုးဘိုင်ဒန်ဟာပြည်တွင်းအကြက်အဲတွေကို အာယုံပြောင်းမဲ့ဆွဲစည်းုံလာနေပါတယ်။အမေရိကန်ဘက်ကတန်တမာရေးနီလာနဲ့အစွမ်းကုန်စ조사ဆောင်ရွက်နေကြကြပဲအစ္စရေးနဲ့ဟာမတ်စ်အကြားယာယီအပြစ်ခတ်ရဆဲရေးနဲ့ဖမ်းဆီးထားတဲ့တရားခံတွေပြန်လည်ပေးရေးသဘောတူညီချက်မရနိုင်သေးပဲဖြစ်နေပါတယ်။ဒီတော့တင်းနှစ်နှစ်ခွဲလောက်ကြာလာပြီဖြစ်တဲ့ယူကရိန်းစစ်ပွဲကိုရုရှားကကျူးကျော်တိုက်ခတ်နေတဲ့စစ်ပွဲအဆုံးသတ်ရေးယူကရိန်းဘက်ကနယ်မြေတချို့လက်လွတ်ဆုံးရှုံးခံပြီးအဆုံးသတ်ဖို့အစိုးပြုချက်တွေကိုယူကရိန်းကညှင်းဆုံနေပါတယ်။ဒီစစ်ပွဲနှစ်ခုစလုံးမှာအမေရိကန်ဘက်ကထဲထဲဝင်ဝင်ပါဝင်ကူညီပေးနေပေမဲ့အခုချိန်ထိကောင်းမွန်တဲ့ရလဒဇုံတရာထွက်မလာသေးတဲ့ဟာသမ္မတဂျိုးဘိုင်ဒန်အတွက်အဓိကအခက်အခဲဖြစ်နေတယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ဒီစစ်ပွဲနှစ်ခုစလုံးမှာငွေကြေးနဲ့စစ်လက်နက်တွေအကူအညီပေးနေပေမဲ့အမေရိကန်တပ်ဖွဲ့ဝင်တွေဆင်လွတ်တာမျိုးတော့မရှိသေးပါဘူး။ယူကရိန်းနဲ့ဣသရေဟာမတ်စစ်ပွဲတွေအတွက်ပြည်တွင်းမှာထောက်ခံမှုအားကျလာနေတာကြောင့်သမ္မတဂျိုးဘိုင်ဒန်ဟာငွေကြေးဖောင်းပွမှုအပါအဝင်ပြည်တွင်းစီးပွားရေးတရေသားဖျက်ချခွင့်အကြောင်းသားတွေရဲ့အကြောင်းကျွေးတွေဖျက်သိမ်းပေးတာပြည်တွင်းကုန်ထုတ်ဆွမ်းအားတိုးလာအောင်လှုံ့ဆော်ပေးတာစတဲ့လူထုအကြမ်းဆိုးရိမ်မှုကြီးထွားနေတဲ့ကိစ္စရပ်တွေကိုဦးစားပေးမဲ့ဆွယ်စည်းရုံးလာနေပါတယ်ခင်ဗျာ
မဆင်နေနဲ့အမိုက်တွေထည့်ထားတဲ့မြောက်ကိုရီးယားနိုင်ငံကမိုးပြန်ပူပေါင်းနေဒီကနေ့မှပဲတောင်ကိုရီးယားနိုင်ငံကလူစီကားတဲ့လမ်းနေနဲ့လူနေအိမ်တွေရဲ့ရှေ့မှာကျဲချခဲ့ပါတယ်လို့တောင်ကိုရီးယားပြည်တွင်းမီဒီယာတွေမှာဖော်ပြပါတယ်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံစစ်တပ်တို့ကြားမှာတင်းမာမှုတွေမြင့်တက်နေစေမှာပဲအခုလိုဖြစ်ရဖြစ်ပေါ်လာတာလည်းဖြစ်ပါတယ်မိုးပြန်ပူပေါင်းတွေအများအပြားမြောက်ကိုရီးယားဘက်ကဝင်လာတာကိုထောက်လန်းသိရှိရပြီးတော့အဲ့ဒီအထက်မှာအညစ်အကြေးနဲ့အမိုက်တွေပါလာတာဖြစ်ပြီးတော့ဒါဟာမြောက်ကိုရီးယားရဲ့လူမဆန်တဲ့အောက်တန်းကျတဲ့လုပ်ရဖြစ်တယ်လို့တောင်ကိုရီးယားပူးရဲစစ်ဦးစီးချုပ်ရုံးကပြောပါရယ်တောင်ကိုရီးယားယွန်ဟပ်သတင်းကတော့မိုးပြန်ပူပေါင်း200ကျော်ကိုတွေ့ရှိခဲ့တယ်လို့စစ်ဘက်သတင်းတွေကိုကိုးကားပြီးဖော်ပြပါရယ်အတီးပြုတ်ဖို့ခက်ခဲပေမဲ့အယောင်နဲ့အနံ့ဆိုးတွေကြောင့်မဆင်နေလို့ယူဆရတဲ့အရာတွေပါတဲ့မိုးပြန်ပူပေါင်းတွေပါဝင်နေဆိုတာကိုဖော်ပြထားပါရယ်တခြားမီဒီယာတွေမှာတော့မိုးပြန်ပူပေါင်းတွေကတောင်ကိုရီးယားရဲ့တောင်ဘက်စွန်းအနီးချော်လာတိုပြည်နယ်မှာတွေ့ရပြီးတော့တနိုင်ငံလုံးကိုပြန့်နှံ့သွားပြီလို့ပြောပါရယ်တောင်ကိုရီးယားစစ်တပ်ကထုတ်ပြန်တဲ့သတင်းထက်ပုံတွေမှာတော့အညိုရောင်ပစ္စည်းတွေနဲ့ရောနှောထားတဲ့အမိုက်မျိုးစုံကမြို့တော်ဆိုးအပါဝင်လမ်းမတွေပေါ်မှာပြန့်ကျက်နေပါတယ်ဓာတ်ပုံတစ်ပုံမှာတော့ပါလာတဲ့ plastic ပူပေါင်းကိုဖောက်ထုတ်ပစ်နိုင်မှုဒီဇိုင်းထုတ်ထားတဲ့ electronic ကိရိယာတစ်ခုကိုတက်ဆင်ထားတာကိုတွေ့ရပါတယ်တောင်ကိုရီးယားစစ်တပ်ဘက်ကတော့ဒီလုပ်ရက်ကနိုင်ငံတကာဥပဒေကိုချိုးဖောက်ပြီးတော့အများပြည်သူလုံခြုံရေးကိုပြင်းပြင်းထန်ထန်ချိန်ချောက်တဲ့လုပ်ရက်ဖြစ်ပြောထားပြီးတော့မိုးပြံပူပေါင်းတွေဟာလူနေရက်ွက်တွေသာမကလေဆိပ်တွေနဲ့အဝေးပြေးလမ်းတွေကိုပါကြာရောက်ပြီးတော့ပျက်စီးဆုံးရှုံးမှုတွေရှိနေလို့အပြင်မှာလှုပ်ရှားသွားလာမှုတွေကိုရှောင်ရှားဖို့တတိပေးနေပါတယ်ရှင်
အဲ့ဒါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအမေရိကန်အတန်းကနေပို့ထုံးနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာကြက်ငွေတန်ဖိုးဟာဇက်တိုက်ကျဆင်းနေပြီးပြင်ပငွေလဲနှုန်းမှာအမေရိကန်ဒေါ်လာဈေးတက်နေသလိုနေဆက်တင်မှာအတိတ်ကကုန်သွယ်နေတဲ့တရုတ်ယွမ်ငွေနဲ့ထိုင်းဘတ်ငွေဈေးဟာလည်းမနေ့ကမေလ28ရက်နေ့မှာထပ်ပြီးတက်သွားတယ်လို့လုံခြုံရေးတချို့နဲ့နိုင်ငံခြားငွေရောင်းဝယ်နေသူတွေက VOA ကိုပြောပါတယ်ကျပ်ငွေတန်ဖိုးကျဆင်းတဲ့အတွက်ပြပကုန်စည်အဝယ်လုပ်ငန်းတွေအပါအဝင်ငွေပေးငွေချေလုပ်ငန်းတွေမှာကမောက်ကမအခြေအနေနဲ့ကြုံနေရတယ်လို့လည်းလုပ်ငန်းရှင်တွေကသတိပေးနေပါတယ်ဒီနေ့မေလ29ရက်နေ့တရုတ်ငွေတရွန်းကိုမြန်မာကျပ်ငွေ360အထိဖြစ်လာပါတယ်ဒီပမာဏဟာယွမ်နဲ့ကျပ်ငွေလဲလှယ်နှုန်းမှာအမြင့်ဆုံးပမာဏဖြစ်တယ်လို့ Yunnan International Logistics Company ရဲ့တာဝန်ခံက VOA ကိုပြောပါတယ်လွန်ခဲ့တဲ့နှစ်ရက်လောက်ကမြန်မာငွေတသိန်းကိုထိုင်းဘတ်ငွေ900ရခဲ့ပေမဲ့ဒီနေ့နဲ့လည်း3နာရီလောက်မှာတော့810ကျပ်ပဲရှိတော့တယ်လို့ထိုင်းနယ်စပ်ငွေကြေးလဲလှယ်သူတွေကပြောပါတယ်ပြည်တွင်းအခောက်ရွှေဈေးနှုန်းကတော့ကြက်ရောင်းကြက်ဝယ်ပြင်ပဇီးကွက်မှာတစ်ကျပ်သားကိုကျပ်55သိန်းနဲ့58သိန်းကြားမှာရှိနေပါတယ်အမေရိကန်ဒေါ်လာကပြင်ပဇီးကွက်မှာဒေါ်လာကို4600ကျပ်အထက်မှာရှိနေပါတယ်ရန်ကုန်နဲ့မန္တလေးတိုင်းရွှေလုပ်ငန်းတွေကတော့ဒေါ်လာဈေးတက်လာနေပြီးကျပ်ငွေတန်ဖိုးထိုးကျနေချိန်မှာရွှေဈေးတည်ငြိမ်မှုအယောင်ဝယ်ကိုခဏပိတ်ထားတဲ့အကြောင်းပြောဆိုကြပါတယ်ခင်ဗျာ
မြန်မာနိုင်ငံရခိုင်မြောက်ပိုင်းကနေပြီးတော့ထွက်ပြေးတင်းရှောင်လာကြတဲ့ရိုဟင်ညာဒုက္ခသည်တွေနဲ့အဲ့ဒီဒုက္ခသည်တွေကိုလက်ခံထားတဲ့အင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်အခြေခံလိုအပ်ချက်နဲ့လူမှုအကျပ်တဲတွေမှာသုံးစွဲရေးပါဝင်တဲ့စီမံကိန်းနှစ်ခုအတွက်အမေရိကန်ဒေါ်လာတန်း900ထောက်ပံ့ပေးဖို့ကမ္ဘာ့ဘဏ်အမှုဆောင်ညွှန်ကြားရေးမှုအဖွဲ့ကဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံမှာ2018ခုနှစ်တုန်းကဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရိုဟင်ညာဒုက္ခသည်တသန်းနီးပါးကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံရတဲ့ဖြစ်ရပ်ကတော့ကမ္ဘာအကြီးဆုံးလူတွေရွှေ့ပြောင်းခံရမှုတစ်ခုဖြစ်တယ်ဆိုတာကိုကမ္ဘာ့ဘဏ်ကထုတ်ပြန်ကြေညာပါတယ်ထောက်ပံ့ငွေတန်း900ရဲ့ထပ်ဝက်ဖြစ်တဲ့တန်း350ကိုတော့အင်ရှင်ဘင်္ဂလားဒေ့ရှ်ရဲ့လူမှုအတိုက်ဝိုင်းနဲ့နောက်ရိုဟင်ညာတွေအတွက်လိုအပ်ချက်တွေမှာသုံးစွဲဖို့ဖြစ်ပြီးတော့ကျန်တဲ့တန်း350ကတော့ရိုဟင်ညာတို့ရဲ့လူမှုဘဝမြင့်တင်ရေးအတွက်သုံးစွဲဖို့ဖြစ်ပါတယ်လူဦးရေတတန်းလောက်ရှိလာပြီဖြစ်တဲ့ရိုဟင်ညာတွေကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုကျေးဇူးတင်ကြောင်းဘင်္ဂလားဒေ့ရှ်နဲ့ဘူတန်နိုင်ငံဆိုင်ရာကမ္ဘာ့ဘဏ်ညွှန်ကြားရေးမှူးအဗ်ဒူလေးဆတ်ကပြောပါတယ်ရိုဟင်ညာပြည်ပခ9နှစ်လောက်ကြာလာတဲ့အချိန်မှာရေရှည်ဖြစ်ရှင်းရမယ့်ပြဿနာတွေရှိတယ်လို့ရေတို့ဖြစ်ရှင်းရမယ့်အခက်အခဲတွေရှိနေပါတယ်လို့လည်းကမ္ဘာ့ဘဏ်ညွှန်ကြားရေးမှူးကပြောပါတယ်ရှင်
။ထိုင်းနိုင်ငံမှာတော်ဝင်မိသားစုတွေအပေါ်ဝေဖန်ပြောဆိုခွင့်မရှိဘူးဆိုတဲ့ဥပဒေကိုချိုးဖောက်မှုနဲ့ဝန်ကြီးချုပ်ဟောင်းသက်ဆင်ရှင်နဝါကိုတရားစွဲဖို့ပြင်ဆင်နေကြောင်းအစိုးရရှိနေတွေကပြောကြားလိုက်ပါတယ်။အသက်84နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းသက်ဆင်အနေနဲ့သူ့အပေါ်တင်ထားတဲ့စွဲချက်တွေကိုလာမယ့်ဇွန်လ18နှစ်မှာတရားရုံးမှာလာရောက်ထွက်ဆိုရမယ်လို့ရှင်းနေချုပ်ရုံးကအရာရှိတွေကဒီကနေ့မေလ29ရက်နေ့မှာပြောပါတယ်။မစ္စတာသက်ဆင်ဟာလက်ရှိကိုဗစ်ရောဂါကူးစက်နေတဲ့အတွက်ဒီကနေ့ရုံးချင်းကိုတော့မလာနိုင်ခဲ့ဘူးလို့သူ့ရှေ့နေကပြောပါတယ်။2015ခုနှစ်တွင်တောင်ကိုရီးယားနိုင်ငံမှာနိုင်ငံခြားသတင်းတောက်တင်နဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းသူပြောဆိုခဲ့တဲ့အချက်တွေကြောင့်မစ္စတာသက်ဆင်ပေါ်ဆွဲချက်တင်လိုက်တာဖြစ်ပါတယ်။ထိုင်းပြည်နဲ့တော်ဝင်မိသားစုတွေအပေါ်ဝေဖန်ပြောဆိုခြင်းတားမြစ်ထားတဲ့ဥပဒေကိုချိုးဖောက်မှုနဲ့လူပေါင်း290လောက်ဆွဲချက်တင်ခံခဲ့ရပြီးပြစ်မှုကျူးလွန်ကြောင်းထင်ရှားရင်ထောင်ဒဏ်15နှစ်အထိကြာခံရနိုင်ပါတယ်။ဒီအမှုအပြင်ဝန်ကြီးချုပ်ဟောင်းသက်ဆင်အနေနဲ့ကွန်ပျူတာရာဇဝတ်မှုဆိုင်ရာဥပဒေချိုးဖောက်မှုနဲ့လည်းဆွဲချက်တင်ခံထားရတယ်လို့အစိုးရအရာရှိတွေကပြောပါတယ်သူ့ပေါ်တင်ထားတဲ့အပြင်အကျင့်ပြတ်ချစားမှုဆိုင်ရာဆွဲချက်တွေကိုတင်ဆောင်ပြီးဝန်ကြီးချုပ်ဟောင်းသက်ဆင်ဟာပြည်ပမှာ15နှစ်ကြာနေထိုင်ခဲ့ရာကမနစ်ဩဂုတ်လကထိုင်းနိုင်ငံကိုပြန်လာပြီးအဖမ်းခံခဲ့ပါတယ်ဒါပေမဲ့သူကြခံရမယ့်ရှင်းနှစ်အတွက်လအနှဲငယ်သာထိန်းသိမ်းခံရပြီးတဲ့နောက်ဘီယင်မဟာဝီဇယလန်ကွန်ကပြည်ထောင်ကိုတနစ်သာကြခံစီဖို့ရှော့ပေါ်ပေးခဲ့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံစီးပွားရေးအတွက်အဓိကကျတဲ့ခီးသွွားလုပ်ငန်းမြင့်တင်နိုင်ရေးရည်ရွယ်ချက်နဲ့ခီးသွွားတွေဘွဲ့လွန်ကြောင်းသားတွေအဝေးကနေအလုပ်လုပ်နေတဲ့သူတွေအတွက်ပြည်ဝင်ခွင့်ဗီဇာသက်တမ်းတိုးပေးပြီးတော့အငိမ့်စားတွေအတွက်လည်းပို့ပြီးတော့မှအဆင်ပြေစေမဲ့ဗီဇာတွေထုတ်ပေးဖို့ထိုင်းဆိုရကအတည်ပြုလိုက်ပါတယ်။လာမယ့်ဇွန်လကနေစပြီးရက်ပေါင်း60နေထိုင်ခွင့်ပြုတဲ့နိုင်ငံပေါင်း58နိုင်ငံကနေ63နိုင်ငံထိတိုးသွားမှာဖြစ်တယ်လို့စိုက်ရောက်ဗီဇာခွင့်ပြုမဲ့နိုင်ငံတွေကိုလည်းထပ်ပြီးတော့တိုးသွားပါမယ်လို့ထိုင်းဆိုရပြောခွင့်ရချိုင်းဝါချော်ရူကမနေ့တုန်းကသတင်းတော့တွေကိုပြောပါတယ်ရှင်ဗိုလ်တပူညာရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့ဒီသတင်းပတ်ထဲမှာမြန်မာကြက်ငွေတန်ဖိုးဇက်တိုက်ကျဆင်းလာနေတဲ့အတွက်စီးပွားရေးလုပ်ငန်းတွေမှာထိခိုက်နေရတဲ့အခြေအနေကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာတော့မြန်မာကျပ်ငွေတန်ဖိုးကတဟုန်ထိုးကျဆင်းနေပါတယ်ဒါကြောင့်မို့လို့အမေရိကန်ဒေါ်လာအပါအဝင်ကုန်သွယ်ရေးမှာအဓိကအသုံးပြုနေတဲ့တရုတ်ယွမ်နဲ့ထိုင်းဘတ်ငွေဈေးနှုန်းတွေကနေ့စဉ်စံချိန်တင်မြင့်တက်နေပါတယ်အလားတူပါပဲရွှေဈေးနှုန်းကလည်းနေ့စဉ်ခုန်တက်နေတဲ့အတွက်စီးပွားအယောင်းဝယ်ပြတ်တလောက်ဖြစ်နေပါတယ်လို့လုပ်ငန်းရှင်တွေက VOA ကိုပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါတယ်
မြန်မာကျပ်ငွေတန်ဖိုးဇက်တိုက်ကျဆင်းနေတာကြောင့်နေဆက်ကုန်သွယ်ရေးမှာအဓိကအသုံးပြုနေတဲ့တရုတ်ယွမ်ငွေဈေးနဲ့ထိုင်းဘတ်ငွေဈေးကဆက်တက်လာတယ်လို့သွင်းကုန်လုပ်ငန်းရှင်တို့နဲ့ငွေလဲလုပ်ငန်းလုပ်ကင်သူတို့က VOA ကိုပြောပါရယ်တရုတ်ယွမ်ငွေအဝယ်ဈေးဟာဒီနေ့မေလ29ရက်နေ့မှာတရွမ်ကိုမြန်မာကျပ်ငွေ630အထိဖြစ်လာပါရယ်ဒီပမာဏဟာယွမ်နဲ့ကျပ်ငွေလဲလဲနှုန်းမှာအမြင့်ဆုံးပမာဏဖြစ်တယ်လို့ United International Logistics Company ရဲ့တာဝန်ခံတဦးက VOA ကိုပြောပါရယ်
ကျွန်တော်တို့ရကျင်းမှုဆိုကျွန်တော်ပြောင်းခဲ့ပြီဆိုတော့630အလောက်ကြီးတယ်ဖြစ်နေတာပါဝယ်ပြန်တော့ကျမ်းတယ်လို့ပြောလိမ့်တာပေါ့နော်အရင်လိုတော့ပြန်မဖြစ်တော့ဘူးပါဘာမှမဆိုဖြစ်သွားနိုင်နေတော့လေဒီထက်ကငွေစံချိန်တင်ပေါ့အဲ့လိုဖြစ်သွားတာပါပေါ့ကျွန်တော်တို့ကတော့အဓိကကတတိကွယ်ပြီးတယ်တတိပယ်ပြီးတယ်ပေါ့နော်အဲ့လိုပယ်ပြီးတယ်ဆိုရင်သူတို့မှာကငွေရှင်းတဲ့အခါမှာနည်းလမ်းတစ်ခုရှိတယ်လို့ပစ္စည်းရောင်းမှငွေချီတာနဲ့ငွေကြည့်ချီတာပေါ့အဲ့တော့လူစုစီကလည်းသူတွေတော့ကတော့နည်းနည်းပါချမ်းသာသွားတာပေါ့ ီစီရောက်မှကိုချိန်တဲ့လူတွေကတော့အာဖြစ်လာမဲ့ပေါက်သေးတိုင်းလည်းသူကချိန်ရမယ်ဆိုတော့တော်တော်ဒုက္ခတော့ရောက်နေကြတာပေါ့
ကုံအမာကိုကြိုတင်လက်ခံထားတဲ့ကုံစီတည်ယူပို့ဆောင်ရေးလုပ်ငန်းတွေကတော့လုပ်ငန်းခဏနားလိုက်ပြီလို့တချို့ကပြောပါတယ်ထိုင်းဘတ်ငွေဈေးကလည်းဒီနေ့မေလ29ရက်တနေ့တည်းမှာလည်းတရေရေတက်လာနေတာပေါ့လွန်ခဲ့တဲ့နှစ်ရက်လောက်ကမြန်မာငွေတသိန်းကိုထိုင်းဘတ်ငွေ900ရခဲ့ပေမဲ့ဒီနေ့နေ့လယ်3နာရီလောက်မှာတော့130ကျပ်ပဲရတော့တာဖြစ်ပါတယ်အခုညနေပိုင်းမှာမြန်မာငွေဈေးထက်ကျလာပြီးတော့ထိုင်းဘတ်ငွေ995ဘတ်ပဲဖြစ်လာပါတယ်ထိုင်းငွေတစ်ဘက်ကမြန်မာငွေ126ကျပ်ဖြစ်လာတာပါဒါကလည်းထိုင်းမြန်မာငွေလဲနှုန်းမှာစံချိန်တင်ငွေလဲနှုန်းဖြစ်ပါတယ်လို့နေဆက်ကလုပ်ငန်းရှင်တွေက view ကိုပြောပါတယ်ဈေးမတည်ငြိမ်တဲ့အခြေအနေကြောင့်ပြည်တွင်းမှာ online ကနေရောင်းဝယ်နေတဲ့လုပ်ငန်းတွေအပါအဝင်လူသုံးကုန်ပစ္စည်းတွေမှာဈေးပြောင်းလဲမြန်နေပါတယ်ထိုင်းနိုင်ငံကကုန်စည်အဝယ်လုပ်ငန်းတွေကတော့တက်ဈေးတိုင်းပြောင်းလဲရောင်းချနေရကြောင်းပြောပါတယ
်။နေရအတင်းမှာကဒီကုန်တွေအထိနာကြတာပေါ့။ဈေးက30လောက်နဲ့ဝယ်ထားတယ်ဆိုတော့ကျွန်တော်တို့အခုမှဈေးကထိုးစင်းတဲ့ခါကျတော့ကိုယ်စင်းတဲ့ဈေးတိုင်းပြန်ပြီးတော့ကျန်လိုက်ရွေးပြရတာဆိုတော့လေ900ဝန်းကျင်လောက်စင်းဖို့အလားလိုက်ရှိတယ်ဗျာ။ပြင်ငယ်ပြီးပြင်ရည်တည်မယ်ဆိုရင်ကုန်စည်တော့လိုက်ကြမှာမဟုတ်ဘူး။တက်ထားတဲ့ဈေးတိုင်းကတော့ပြန်ရောင်းမှာပဲ။အခုကကျွန်တော်တို့ကကျွန်တော်မြန်မာငွေမထားတော့ဘူးမကန်ရဘူးပြဟုတ်ကဲ့ပတ်ပဲထားတော့တယ်ဥမာဝယ်သူလိုင်းနဲ့အခု10တိန်းသူကျွန်တော်စမလာပါမယ်တိန်း10လာပါမယ်ဆိုရင်ကျွန်တော်တို့ကပောက်တဲ့ဈေးနဲ့ပဲဖြတ်ထုတ်ပြီးလိုက်တော့တယ်ထားရဲဦးလေ
ပြည်ရင်းအခောက်ရွှေဈေးနှုန်းကတော့ကြက်ရောင်းကြက်ဝယ်ပြပဈေးကွက်မှာတစ်ချက်သားကိုကြက်55တိန်းနဲ့58တိန်းကြားမှာရှိပါတယ်အမေရိကန်ဒေါ်လာဈေးကတော့ပြပမှာဒေါ်လာကို4600ကြက်အထက်မှာရှိပါတယ်ရန်ကုန်နဲ့မန္တလေးတိုင်းရွှေလုပ်ငန်းရှင်တွေကတော့ဒေါ်လာဈေးဆက်တက်နေတဲ့အချိန်ရွှေဈေးတည်ငြိမ်မှုအယောင်းဝယ်ကိုခဏပိတ်ထားတယ်လို့အသီးသီးကြေညာထားကြပါတယ်ခင်ဗျာ
ဒါကတော့မြန်မာကျပ်ငွေတန်ဖိုးတဟုန်တို့ကျဆင်းနေတဲ့အတွက်အမေရိကန်ဒေါ်လာတရုတ်ယွမ်နဲ့ထိုင်းဘတ်ငွေဈေးနှုန်းတွေစံချိန်တင်မြင့်တက်လာနေတဲ့အခြေအနေကိုစီသူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နေဆက်ဒေသမှာရှိတဲ့ဥပဒေမဲ့လုပ်ငန်းတွေမှာ Starlink ကိုအသုံးပြုနေတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာရှိတဲ့နယ်စပ်ဒေသတစ်ဝိုက်မှာဖြစ်နေတဲ့ online ရာဇဝတ်ဂိုင်းတွေအပါအဝင်ဥပဒေမဲ့လုပ်ရက်တွေမှာ SpaceX company ရဲ့ Starlink ဆက်သွယ်ရေးစနစ်ကိုအသုံးချနေတာတွေရှိပါတယ်လို့နယ်စပ်ဒေသအကဲခတ်တချို့ကပြောပါတယ်။ဂျိုရူးကနေပြီးတော့ internet ကိုချိတ်ဆက်ပြီးတော့အသုံးပြုနိုင်တာကြောင့်ဝေးလံခေါင်ဖျားပြီးတော့ဒီလိုမျိုးဆက်သွယ်မှုခက်တဲ့ဒေသတွေမှာအသုံးဝင်တဲ့ Starlink ကိုအသုံးစွဲမှုတွေတွင်ကျယ်လာတာနဲ့အမျှစိန်ခေါ်မှုတွေလည်းရှိလာနေတာပါ VOA မြန်မာပိုင်းသတင်းတော့မအေးအေးမှာကထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံနဲ့ထိုင်းမြန်မာနယ်စပ်တွေမှာတော့မြန်မာဘက်ကတရုတ်ကြားဖြန့် online လိမ်လည်ခိုင်းတွေကိုနှိမ်နှင်းဖို့အတွက်ပို့ပြီးတော့တင်းတင်းကြပ်ကြပ်လှုပ်လာပါတယ်မြန်မာတော်လှန်ရေးအင်အားစုတွေက internet line တွေလွယ်ကူချောမွေ့စေဖို့Starlink ဆက်သွယ်ရေးစနစ်ကိုအသုံးပြုလာချိန်မှာ online လိမ်လည်ခိုင်းတွေကလည်းအစိုးရတွေကိုမိခိုစရာမလိုတဲ့ဆက်သွယ်ရေးစနစ်တစ်ခုကိုအသုံးပြုလာတယ်ဆိုပြီးတော့စိုင်းနာဂျီလူမှုသဟဇာတဖော်ဆောင်ရေးအဖွဲ့ကအမှုဆောင်ဒါရိုက်တာဦးသက်ဆွေဝင်းကအခုလိုပြောပါတယ
် Starlink ကဒီတရုတ်လူပါပေါ့နော်ဒီကြားဖြန့်ခိုင်းတွေကဒီ internet ဒီသူတို့ဒီဘက်ကဒီလူပါဒီဘက်ကလည်း internet မရဒီထိုင်းဘက်ကလည်း internet ချက်တယ်သူကသူ့ဘို intercept လုပ်တယ်အဲ့လိုမျိုးရေမခံနိုင်ဘူးသူတို့ကဒီ challenge ရတဲ့အခါကျတော့ဂျူးလူတွေပဲဒီတိုင်းဆက်ပြောရတော့သူတို့ကြီးလည်းဟိုတုံးကြတဲ့ဟာကြီးများပါဟိုအထူးသဖြင့်တော့ဒီဟိုဟိုပေါ့ဟို IP ခြေရာခံမှုအတွက်သူတို့ကိုဟိုဟာ live ဖို့အတွက်ပူခတ်အောင်ပေါ့နော်ပြီးတော့ဒီ internet live မရနေရာတွေမှာပို့ပြီးဆင်ပြအောင်စားတဲ့ဟာမျိုးပါသူတို့တုံးကြတယ်သူကကြည့်ရပါတယ်အဲအဲ့လိုမျိုးအတွက်ပြင်ဆင်ပုံရပါတယ်ခင်ဗျာသူတို့တွေဒီဟိုဟာအရာရာခိုင်းကုန်ပဲမိခိုပြီးလောက်ရတဲ့အခါမှာဆိုင်ဘက်ကလည်းကျက်လာတယ်ဘယ်လိုပါပိတ်တာတွေဆိုင်တာမျိုးဖြစ်လာတဲ့အချိန်မှာတို့အနေနဲ့ဟိုဘက်ကနေဟိုပါလေဟိုထိုင်းဟိုမိခိုပြမလို့တဲ့ဖက်တွေလိုက်ဆွေးနေတခုစုံမမြန်မာပြည်ဟိုမိခိုပြမလို့တဲ့ဖက်တွေလိုက်ဆွေးနေတခုစသဖြင့်အဲ့လိုမျိုးတို့ဟိုပါစဉ်းစားပြီးတော့လုပ်ကြပုံရပါတယ
်ထိုင်းရနာပိုင်းတွေကတော့ Starlink ဝယ်ယူတဲ့ online လိမ်လည်ခိုင်းတွေကိုသူ့နိုင်ငံထဲမှာနှိမ်နှင်းမှုအတွက်စူးစမ်းရင်းနဲ့ Starlink ကိုအသုံးပြုနေတဲ့တော်လှန်ရေးအဖွဲ့အစည်းတွေစစ်ကောင်စီကိုစန့်ကျင်နေတဲ့သူတွေလည်းစစ်ဆေးဖမ်းဆီးတာကိုကြုံရတယ်လို့လည်းဦးသက်ဆွေဝင်းကပြောပါတယ်
။ဒီ Starlink ကိုဒီကြားဖြန့်ခိုင်းနေတဲ့ပတ်သက်ပြီးတော့နှိမ်နှင်းမဲ့မှုဖြစ်တဲ့အချိန်မှာဒီ Starlink ဝင်တဲ့ address အကုန်လုံးကိုလိုက်ကြတဲ့ဟာမျိုးတွေဖြစ်တော့ဒီကျွန်တော်တို့ဒီတော်လင်အင်အားစုတွေရဲ့ဒီရုံးနေအိမ်နေစသဖြင့်လည်းလိုက်တာဆန်ရတယ်။အဲဒီဟိုတတိယတော့ဒီဘက်ဟိုအထူးသဖြင့်ချင်းပိုင်ဘက်မှာပူဖြစ်သွားတာမျိုးတွေများတယ်ပေါ့နော်။ဟိုဘက်ဒီကရင်ကြီးနဲ့ပူပြီးနေဖက်တဲ့ဟိုဒီကားတွေဟိုအဲ့ဘက်ချမ်းဒီမှာပုံဖြစ်တဲ့ဟာမျိုးညားပြီးတော့ဒီဘက်ချမ်းဒီကျွန်တော်ရှိနေတဲ့နေရာမှာတော့ တော့တတိမကြမီဘူးအဲ့လိုမဖြစ်တယ်တော့မကြမီဘူးတော့မကြမီဘူးသို့တော့အဲ့ကလေးဒီမှာရှိတယ်ဒီတော်လည်းရာစုရဲ့နေရာတွေဝင်ဟိုအဖြစ်ခံရဖြစ်တဲ့အချိန်မှာတော့အကုန်လုံးမှာတော့ဟိုအလတ်ဖြစ်ပြီးတော့တတိထားကြရတဲ့အနေအထားမျိုးတွေဖြစ်သွားပါတယ်အဲ့တော့ဒီအခြေခံမှုတော့ရှိပါတယ်ဗ
ျအခုဆိုရင်မြန်မာနိုင်ငံကရင်ပြည်နယ်ရွှေဘုတ်ကိုမြို့တက်မှာအခြေတီလှုပ်ရှားနေတဲ့ online လိမ်လည်ဆိုင်ကိုနိုင်ငံတကာကပုံမသတိထားလာပြီးအဲ့ဒီထဲမှာပိတ်မိနေတဲ့သူတို့နိုင်ငံသားတွေလွတ်မြောက်အောင်ကြိုးစားနေရမှာပြီးခဲ့တဲ့ရက်ပိုင်းကပဲမြန်မာနယ်စပ်မှာအဖမ်းခံရတဲ့မော်ရိုကိုနိုင်ငံသား200ကျော်ပြန်လည်လွတ်မြောက်ရေးအတွက်ကြိုးစားလာကြပါတယ်မော်ရိုကိုနိုင်ငံသားတွေဟာမြန်မာနယ်စပ်ကတရုတ်လူမျိုးတွေရဲ့ online လိမ်လည်ခိုင်းတွေမှာအလုံးလုံးနေရတယ်လို့ယူဆပြီးညှိမှန်းနှိပ်စက်ခံရမှုအာဟာရချို့တက်မှုအတင်းအကျပ်အလုတ်ခိုင်းစေခံနေရတယ်လို့လည်းဆိုပါရယ်အဲ့ဒီထဲကနေပြန်လည်လွတ်မြောက်လာသူတွေကိုကိုးကားပြီးသတင်းတွေမှာဖော်ပြခဲ့တာပါအဖမ်းခံရတဲ့မော်ရိုကိုနိုင်ငံသားတွေပြန်လည်လွတ်မြောက်အောင်ကူညီဖို့မော်ရိုကိုရဲ့မြို့တော်ရာဘတ်မှာရှိတဲ့တရုတ်တန်ယုံမော်ရိုကိုနိုင်ငံသားရဲ့ဝင်ကြီးယုံနဲ့အာဖရိကန်ပူးပေါင်းဆောင်ရွက်ရေးယုံတွေရှိမှာမေလ16ရက်နေ့ကသူတို့ရဲ့မိသားစုဝင်တွေကဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒါအပြင်တရုတ်နိုင်ငံကလာကြတဲ့တရုတ်နိုင်ငံသားလင်မယားနှုတ်ဦးဟာထိုင်းနိုင်ငံထဲကိုရောက်ပြီးမှပျောက်ဆုံးသွားခဲ့ကြအောင်သူတို့ဟာမြဝတီဘက်ကတရုတ်ကြားဖြန့်လိမ်လည်ခိုင်းနေမှာရောင်းစားခံရတယ်လို့တန်လျာရှိကြောင်းတရုတ်ရဲတွေကိုအမှုဖွင့်တိုင်ကြားခဲ့တာကြောင့်တရုတ်ရဲတွေကလိုက်လံစုံစမ်းနေတယ်လို့လည်းဒီရက်ပိုင်းမှာပဲတရုတ်နိုင်ငံရဲ့သတင်းတွေမှာဖော်ပြကြပါတယ်။သူတို့တွေဟာမြဝတီမြို့မှာပိတ်မိနေတယ်လို့မိသားစုကိုကိုးကားပြီးတရုတ်နိုင်ငံထုတ်သတင်းတွေမှာဖော်ပြကြပါတယ်2023ခုနှစ်ဇူလိုင်လကစပြီးအခုမေလအထိအင်တာနက်ငွေလိမ်လည်မှုကြားသွင်းမှုတွေနဲ့ဆက်ဆက်မှုရှိနေတဲ့တန်လျာရှိသူ 4,900 ကျော်ကိုတရုတ်အစိုးရထံမြန်မာနိုင်ငံကလွှဲပြောင်းပေးအပ်ခဲ့ကြောင်းတရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာန MPS ကမေလ28ရက်နေ့ကလည်းသတင်းထုတ်ပြန်ထားပါတယ်ဘုံမူကြီးစောချစ်သူနဲ့ဘုံမူတင်ဝင်းတို့ကတော့အွန်လိုင်းလိမ်လည်ကြားဖြတ်လုပ်ငန်းတွေအတွက်လက်ခံနေရချပေးတာလုံခြုံရေးရအကာအကွယ်ပေးထားတာတွေတခြားအကူအညီပေးမှုတွေလှုပ်ဆောင်နေပြီးမြဝတီမြို့နယ်နဲ့ရွှေခုတ်ကူမြို့ကအွန်လိုင်းလိမ်လည်ခိုင်းကြားဖြတ်စင်တာတွေကိုလုပ်ကင်ဆောင်ရွက်နေတယ်ဆိုပြီး USIP ကပြောဆိုထားပါတယ်ဒီလိုပြောဆိုပြီးနောက်ပိုင်းမှာတော့ BGF ဘက်ကလည်းသူတို့နယ်မြေအတွင်းမှာနိုင်ငံသားသား3000လောက်ရှိနေတယ်ဆိုတာကိုဝန်ခံခဲ့ပေမဲ့အွန်လိုင်းလိမ်လည်ခိုင်းလုပ်တာတွေကိုသူတို့မသိရဘူးလို့လည်းတုံ့ပြန်ထားပါတယ်။အခုဆိုရင်နိုင်ငံပေါင်း30ကျော်ကနိုင်ငံသားတွေဟာအွန်လိုင်းလိမ်လည်လုပ်ငန်းတွေမှာအတင်းအကျပ်စေခိုင်းခံနေရတယ်လို့လည်းနိုင်ငံတကာကသတင်းတွေမှာဖော်ပြကြပါတယ်ရှင်
။ဒါကတော့နေဆက်ဒေတာဥပဒေမဲ့လုပ်ငန်းတွေမှာ Starlink အသုံးပြုမှုတွေရှိနေတဲ့အကြောင်းသတင်းထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းနောက်မအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီကရင်နီဘက်ကစီးရီးအခြေအနေသတင်းကိုတင်ပြပေးကြပါမယ်။ကရင်နီဒေတာလွိုက်ကော်မျိုးတဝိုက်မှာသူတို့လက်လွတ်ခဲ့ရတဲ့တပ်စခန်းတွေကိုပြန်ပြီးတော့ထိန်းချုပ်နိုင်ရေးစစ်ကောင်စီဘက်ကထိုးစစ်ဆင်တိုက်ခိုက်နေပါဗျ။အဲ့လိုထိုးစစ်ဆင်တဲ့အခါမှာတော့အရက်သားတွေထိခိုက်မှုတွေရှိနေတယ်လို့ဒေတာခန်ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ကရင်နီဒေတာမှာဒီရက်ပိုင်းမှာစစ်ရေးကတင်းမာနေတာပါ။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့အလိမ်မာကတင်ပြပေးထားပါဗျ
။စစ်ကောင်စီဘက်ကလက်လွတ်ဆုံးရှုံးခဲ့တဲ့တပ်စခန်တွေကိုပြန်လည်ထိန်းချုပ်နိုင်ဖို့ကရင်နီဒေတာလွိုက်ကော်မျိုးဘက်ကိုစစ်ကြောင်းထိုးလှုပ်ရှားနေကြောင်းကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆိုးကပြောပါတယ်။စစ်ကြောင်းလှုပ်ရှားမှုတွေရှိတာကြောင့်လွိုက်ကော်မြို့နောင်ရရက်ွက်တွေမှာအခုရပိုင်းနေ့စဉ်ဆိုသလိုနှစ်ပတ်ထိတွေ့မှုတိုက်ပွဲဖြစ်ပွားနေတယ်လို့လည်းသူကအခုလိုဆက်ပြောပါတယ်
။အခုဒီမေလအတွင်းမှာတော့ဟိုနှစ်ဖက်ထိတွေ့တိုက်ပွဲတွေခက်ဆစိတ်မြို့ပေါ်ရက်ွက်တွေမှာပြန်ဖြစ်လာပါတယ်။နောင်ရရက်ွက်တွေမှာပေါ့နော်။နောင်ရကခရက်ွက်တွေထဲမှာတိုက်ပွဲတွေကတော့ခက်ဆစိတ်ဖြစ်ပွားနေတယ်။ပြင်းထန်တာကတော့ဟိုပါပေါ့နော်။ခါရကြရဲ့နိုင်ပိုင်းပေါ့ကြားတယ်ခါရကြရဲ့လည်းဒီ15မိနစ်မိနစ်20နိုင်ွက်အလောက်ပဲကြာပါတယ်ပေါ့နော်ဆိုတော့နေ့တိုင်းညပါဖြစ်တယ်ပေါ့နော်ဒီဖြစ်ညနေမချုပ်ပြီဆိုရင်ဒါဟိုစစ်ကောင်စီဘက်ကစစ်ကြောင်းတွေဟိုလှုပ်ရှားမှုတွေထပ်လှုပ်လာတဲ့အတွက်ဒါဟိုတိုက်ပွဲတွေခဏခဏဖြစ်ရတာမျိုးရှိပါတယ်
ကမ္ဘာကြီးအင်အား900လောက်ပါဝင်တဲ့စစ်ကောင်စီစစ်ကြောင်းဟာရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်ကနေကရင်နီပြည်နယ်လွိုက်ကော်မြို့နယ်ထဲရောက်ရှိလာပြီးတော့ထိုးစစ်ဆင်နေတာလို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတားအစိုးကဆိုပါတယ်စစ်ကောင်စီစစ်ကြောင်းဟာစီဆိုင်လွိုက်ကော်မိုးပြဲလမ်းခွဲအထိရောက်လာတာကြောင့်အဲ့ဒီနေရာမှာလည်းအခုမေလတည်းမှာတိုက်ပွဲဖြစ်ခဲ့တာတွေရှိတယ်လို့ပြောပါတယ် လွိုင်ကော်မြို့နယ်ရဲ့စစ်ကြောင်းထိုးစစ်ဆင်နေတာနဲ့ပတ်သက်လို့စစ်ကောင်စီရဲ့ကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလူမှုရေးရာဝန်ကြီးဦးအောင်ဝင်းဦးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးလိုက်ကောမြို့မှာတိုက်ပွဲဖြစ်ပွားတဲ့အတန်းနဲ့လက်လက်ချင်းပြစ်ခတ်တဲ့အတန်းတွေကိုနေနေကြစားကြားနေရတဲ့အကြောင်းလိုက်ကောမြို့နဲ့ဒီတဲ့ဒီမော့ဆိုဒေသခံတို့ကအခုလိုပြောပါတယ်
ကကောဖုန်းမှာလည်းတိုင်းချင်းရဆမ်းမှာကျွန်တော်တို့ဒီမော့ဆိုဖုန်းမှာတော့အောက်တယ်ဖြစ်တာတော့မရှိဘူးတော့နည်းနည်းကြီးတွေကြားနေရတယ်သူတို့နည်းနည်းကြီးတွေထူရတဲ့အကောင်ကြားရတယ်ဒီမော့ဆိုတွေကကြားနေရတယ်
ပြီးခဲ့တဲ့မေလဒုတိယအပတ်လောက်ကလွိုင်ကော်မြို့နယ်လွိုင်လင်းလေးမြို့ပေါ်မှာလည်းရက်ဆက်ဆူဆူလိုတိုက်ပွဲဖြစ်ပွားခဲ့တာကြောင့်အရက်သားအိမ်ကြီး360ကျော်နဲ့လူဦးရေ1600ကျော်လောက်ဟာအိုးအိမ်ဆုတ်ခွာထွက်ပြေးတိမ်းရှောက်ခဲ့ရတယ်လို့လွိုင်လင်းလေးဒေသခံတို့က VOA ကိုပြောပါတယ်စစ်ကောင်စီရဲ့ထိုးစစ်ဆင်စစ်ကြောင်းလှုပ်ရှားနေတာကြောင့်တိုက်ပွဲကျယ်ပြန့်လာပြီးတော့စစ်ဘေးရှောင်ဒေသခံတွေတနေရပြီးတနေရဘေးလူရကိုထွက်ပြေးတိမ်းရှောင်နေကြရပြီးစားရတောင်ရည်နဲ့ကျန်းမာရေးစောင့်ရှောက်မှုတွေအကူအညီလိုအပ်နေဆဲဖြစ်တယ်လို့စစ်ဘေးရှောင်တွေကပြောပါတယ်။ဆရာနာသိပြီးတဲ့နောက်ပဋိပက္ခနဲ့မလုံခြုံမှုတွေကြောင့်ကရီဒီဒေသအပါအဝင်နိုင်ငံတဝန်းအိုးအိမ်စုခွာထွက်ပြေးနေရသူ1,300ကျော်ရှိနေပြီလို့ကုလသမဂ္ဂရဲ့2024ခုနှစ်ဖေဖော်ဝါရီလမှာထုတ်ပြန်တဲ့အစည်းအခမ်းစာမှာပေါ်ပြထားပါရဲ့ရှင်
ဒါကတော့ကရင်နီဘက်ကစီးရီအခြေအနေအလိမ္မာပြောပြပေးခဲ့တာဖြစ်ပါရဲ့ရှင် VOA American အတန်ရဲ့ Radio ထုတ်လင်းချက်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါရဲ့ရှင် American မဲဆန္ဒရှင်တွေကြားမှာတော့တနက်ကိစ္စကအငင်းပွားစရာဖြစ်နေပါတယ်တနက်ဘေးကင်းလုံခြုံရေးကိစ္စနှစ်ဖက်စလုံးမှာလူအညီအမျှနှိပါရှိနေပါတယ်လို့ဖြူးသူတေသနာစစ်တမ်းမှာဖော်ပြပါတယ်တနက်နဲ့တနက်ထိန်ချုပ်ရေးဆိုင်ရာကိစ္စတွေမှာအမေရိကန်သမ္မတလောက်ဒေါ်နယ်ထရန့်နဲ့လက်ရှိသမ္မတဂျိုးဘိုင်ဒန်တို့ကြားမှာလည်းဆန့်ကျင်ဘက်အမြင်တွေရှိပါတယ်။စကော့စတန်သတင်းပေးပို့ထားတာကိုကိုငင်းညန်းကပြောပြပေးပါမယ်ရှင်
။အမေရိကန်သုံးပုံတစ်ပုံနီးပါးဟာတနက်ရှိတယ်လို့ဖြေတဲ့အကြောင်းဖြူးသူးသေတနာစင်တာကဖော်ပြပါတယ်။တနက်ကင်ဆောင်ခွင့်ဟာဖွဲ့စည်းပုံပါအခွင့်အရေးဖြစ်ပေမဲ့2018ခုနှစ်ကဖလော်ရီဒါအထက်တန်းကျောင်းလိုကျောင်းတွေမှာတနက်ပြစ်မှုဖြစ်တဲ့အခါသမ္မတတွေအတွက်နိုင်ငံရေးကိစ္စဖြစ်လာပါတယ်။အဲဒီအချိန်ကသမ္မတဖြစ်တဲ့ဒေါ်နယ်ထရမ့်ကတားကောင်ဖြစ်ခဲ့ရတဲ့မိသားစုဝင်တွေနဲ့တွေ့ဆုံပြီးခုလိုပြောခဲ့ပါတယ
်။ဒီလိုဖြစ်နေတာကြားပါပြီ။ဖြစ်ပျက်တယ်လည်းများပါပြီ။ဒါကြောင့်ကျွန်တော်တို့ဒါကိုပြီးအောင်လုပ်ပါမယ်
။ထရမ့်သမ္မတလက်ထက်တုန်းကတော့သူ့ရဲ့တနက်မူဝါဒကကျောင်းလုံးညုံရင်းကိုခိုင်မာအောင်လုပ်ဖို့ဖြစ်ပြီးဆရာမတွေတနက်ကင်ထားဖို့အထိပြောခဲ့တာပါ။ပြီးခဲ့တဲ့စနေနေ့မှာတော့သမ္မတလောင်းတယောက်အနေနဲ့တနက်တွေဟာတကူရေလုံခြုံရေးအတွက်မရှိမဖြစ်ပဲလို့ဒေါ်နယ်ထရမ့်ကထိတ်တန့်တနက်လော်ဘီတွေကိုပြောခဲ့ပါတယ
် Our country is going to hell
ကျွန်တော်တို့တိုင်းပြည်ကတော့ငရဲကိုသွားနေတာပါလောဘကြီးတဲ့ဂိုင်းတွေရဲစက်တဲ့ရာဇဝတ်သားတွေကလမ်းတွေပေါ်မှာကြမ်းဖက်နေပြီးလူလိန်ဂျိုးပိုင်တန်းရဲ့အာဏာချက်ကြောင့်တတိယကမ္ဘာစစ်လည်းဖြစ်ဖို့နီးနေပါပြီ
အမေရိကန်အမျိုးသားရိုင်ဖယ်အသင်းရဲ့ထောက်ခံချက်ကိုယူတဲ့ပွဲမှာသမ္မတဘိုင်ဒန်ဟာဥပဒေလိုက်နာတဲ့နိုင်ငံသားတွေရဲ့လက်ထဲကတနက်ကိုအတင်းဆွဲယူပြီးတနက်ကင်ကွင်းကိုအာမခံထားတဲ့ဖွဲ့စည်းပုံဒုတိယပြင်ဆင်ချက်ကိုဖျက်ဆီးမဲ့သူလို့ထရမ့်ကပြောပါတယ
် We have to have
အဓိပ္ပာယ်ရှိတဲ့ဖွဲ့စည်းပုံဒုတိယပြင်ဆင်ချက်မျိုးရှိရပါမယ်မရှိဘူးဆိုရင်ဒီတိုက်ပြည်မှာဘယ်တော့မှမနိုင်မတူအောင်အပြည့်အစည်အသေးအခြေတွေမြင်ရပါလိမ့်မယ
်2022ခုနှစ် Texas ပြည်နယ်မူလာတန်းကျောင်းမှာကလေး16ယောက်နဲ့ဆရာ2ယောက်ကိုဆယ်ကျော်သက်တနက်သမားကပစ်တက်လိုက်ပြီးတဲ့နောက်သမ္မတဘိုင်ဒန်ကကျွန်တော်တို့တခုခုလုံးမရမယ်လို့ပြောခဲ့ပါတယ
် As a nation we have to ask
နိုင်ငံတကာအနေနဲ့ဒီတနက်လော်ဘီတွေကိုဘယ်အချိန်မှမရင်ဆိုင်မလဲဆိုတာကျွန်တော်တို့မေးရပါမယ်ကျွန်တော်တို့စိတ်ထဲမှာလုပ်ရမယ်လို့သိနေတဲ့ကိစ္စတခုကိုဘယ်အချိန်မှမလုပ်မလဲဆိုတာကိုမေးရပါမယ
်ပါတီနှစ်ရလုံးပါဝင်ရေးဆွဲထားတဲ့အစီအစဉ်ဖြစ်တဲ့လူငယ်တနက်ဝယ်ယူသူတွေအပေါ်နောက်ကျောင်းရာဇဝင်စစ်ဆေးတာကိုတိုးမြင့်ဖို့နဲ့ပြည်နယ်အစိုးရတွေအနေနဲ့တခြားသူတွေနဲ့ကိုယ့်ဘာသာကိုအန္တရာယ်ပေးနိုင်တဲ့သူတွေလက်ထဲတနက်ဖယ်ရှားတာကိုကူညီဖို့သမရအိမ်ပြူတော်နဲ့လွှတ်တော်ကသဘောတူပါတယ်။ပိုတင်းကျက်တဲ့ဥပဒေတွေပြဋ္ဌာန်းဖို့တနက်နဲ့အကြမ်းဖက်မှုဒဏ်ကိုခံခဲ့ရတဲ့အတိုင်းဝိုင်းတွေကြားဘိုင်ဒန်ကမဲဆွယ်နေတာပါ။
I signed the most significant gun safe.
ကျွန်တော်နဲ့အတူဝန်ထဲခြေခွဲနေတဲ့အတိုင်းဝိုင်းအတွက်နှစ်ပေါင်း30နီးပါးအတွင်းအဓိကအကြဆုံးဖြစ်တဲ့တနက်လုံခြုံရေးဥပဒေကိုလက်မှတ်ထိုးနိုင်ခဲ့တာပါ။ Atlanta Halfmoon Bay နဲ့Montreal Park ကိစ္စတွေကိုကျွန်တော်မှတ်မိပါတယ
်2022ခုနှစ်ကအောက်လွတ်တော်ကို Republican တွေထိန်းချုပ်နိုင်လိုက်ချိန်ကစပြီးတနက်ထိန်းချုပ်ဖို့ဥပဒေတွေမပြဋ္ဌာန်းနိုင်တော့ပါဘူး Trump ထောက်ခံသူတွေကိုအောက်လွတ်တော်လူနည်းစုခေါင်းဆောင် Hakeem Jeffries ကအပြစ်တင်ပါတယ
် Today the MAGA extremists ဒီကနေ့မှာတော့မက်ကအစွန်းရောက်တွေနဲ့ဘာမှမလုပ်တဲ့ Republican လွတ်တော်အမတ်တွေဟာအမေရိကန်မှာဖြစ်တဲ့တနက်ကင်အကြမ်းဖက်မှုတွေကိုမဖြေရှင်းမဲ့အိမ်ပြန်သွားကြပါပြီ
။အမေရိကန်မဲဆန္ဒရှင်တွေကြားတနက်ပေါ်အမြင်တွေကလည်းပါတီဆွဲအတိုင်းကွဲပြားနေတာပါ။ Republican နဲ့ Republican ရင်းနဲ့အလဲအလက်တွေဟာ Democrat နဲ့ Democrat ရင်းနဲ့အလဲအလက်တွေထက်တနက်ပိုင်ဆိုင်မှုနှစ်ဆပိုများတယ်လို့ဖြူသီးဒေသနာအချက်အလက်တွေကပြနေပါတယ်ခင်ဗျာ။
ဒါကတော့အမေရိကန်သမ္မတတွေကြားမှာတနက်နဲ့တနက်ထိန်းချုပ်ရေးမတူညီတဲ့အမြင်သဘောထားတွေအကြောင်းကိုငင်းညံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းတွေကတော့ဒီလောက်ပါပဲ
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်မေလ29ရက်ဗုဒ္ဓပူးနေ့ညချမ်းမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5889နဲ့စနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အက်ဒီတာနဲ့ဆွေးနွေးကန် Generation Z Season နဲ့အားကစားခံနာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ပေးကြပါတယ် Ukraine, Israel, Taiwan တို့အတွက်စီးရီးအကူအညီအမေရိကန်ဒေါ်လာဘီလီယံ100လောက်ထောက်ပံ့မှုအတွက်အမေရိကန်အစိုးရကအတည်ပြုခဲ့ပါတယ်ဒီလိုမျိုးအမေရိကန်ကကူညီပေးမယ်ဆိုတဲ့အကူအညီတွေကြောင့်ကမ္ဘာကြီးကပို့ပြီးတော့မှလုံခြုံအေးချမ်းလာနိုင်ပါသလားဆိုတာကိုဥကြော်စံသားကိုမမြတစင်အောင်ကမေးမြန်းဆွေးနွေးထားတာကိုပြန်ပြီးတော့ထုတ်လွှင့်ပေးလိုက်ပါတယ်ရှင
်မင်္ဂလာပါဥကြော်စံသားရှင
်မင်္ဂလာပါဟ
ို Ukraine Israel Taiwan ဒါတွေကိုပေးဖို့အတွက်ဒီ American ရဲ့အကူအညီပေးအစီအစဉ်တွေကိုသမ္မတ Biden ကလက်မှတ်ထိုးခဲ့ပါတယ်ပြီးတော့သူကပြောတာဒါဟာတစ်ကမ္ဘာလုံးကောင်းမှုအတွက်ပေါ့လေသူကအဲ့လိုပြောပါတယ်အဲ့တော့ဒီဟာနဲ့ပတ်သက်ပြီးတော့အရေးကြီးတဲ့တုံ့ပြန်မှုတွေကဘယ်လိုရှိပါလဲ
။သမ္မတဘိုင်ဒန်ကတော့သူပေးတဲ့အကူအညီကိုသူကကောင်းကြောင်းပြောမှာပေါ့လေ
။ It's a good day for America, it's a good day for Europe, and it's a good day for world peace, for real. This is consequential.
ကမ္ဘာကြီးညီညာရေးအတွက်အထောက်အကူဖြစ်မယ်၊ American ပုံမလုံးလုံးလာမယ်၊ကမ္ဘာကြီးပုံမလုံးလုံးလာမယ်လို့ပြောပါတယ်။တကယ်ဖြစ်နိုင်ရဲ့လား။ဒါပေမဲ့ American ပြည်သူတွေရဲ့သဘောထားကိုကြည့်ရင်တော့60ရာခိုင်နှုန်းလောက်ကြံမြင့်ထောက်ခံတယ်လို့ဒီမှာစစ်တမ်းတွေမှာတွေ့ရပါတယ်။ဥရောပမဟာမိတ်တွေကလည်းထောက်ခံကြပါတယ်၊ကြိုဆိုကြပါတယ်ဒီဟာကောင်းတယ်။ဒါပေမဲ့ဥရောပဘက်ကဘယ်လိုဆိုရင်မှုရှိသလဲဆိုတော့အမေရိကန်ပေးတဲ့အကူအညီဟာရုရှားကိုအနိုင်ယူဖို့အတွက်မလုံလောက်သေးဘူး။အဲဒီတော့သူတို့ကလည်းထပ်ပြီးပူပေးရမယ်၊ထပ်ပြီးပံ့ပိုးပေးရမယ်ဆိုတော့အမေရိကန်ကအကူအညီတိုးမြှင့်ပေးတာနဲ့အများဥရောပကလည်းလိုက်ပြီးတိုးမြှင့်ပေးရမယ်ဆိုတဲ့ကိစ္စမှာတချို့ကစိုးရင်ကြပါတယ်။အဒါဒါပူပြီးဆိုရင်ရတဲ့တချို့ကတော့အမေရိကန်ကဒီလိုအကူအညီစိတ်ပေးလိုက်ရင်ရုရှားအနေနဲ့ပေါ့လေအနုမြူလက်နက်နျူကလ িয়ার ဝက်ပန်ကိုသုံးလာနိုင်သလားနျူကလ িয়ার ဝက်ပန်ကိုသုံးတယ်ဆိုတဲ့နေရာမှာ strategic weapon တခါတည်းစစ်ပွဲပြင်းပြသွားတဲ့ပုံစံမျိုးမဟုတ်ဘူးဥပမာအပြင်ဂျပန်ကိုဒုတိယကမ္ဘာစစ်အတွင်းကအမေရိကန်ဘုံကျဲခဲ့တာဟာဘုံကျဲပြီးရင်စစ်လက်ပြီးသွားတယ်ဆိုတော့မဟာဗျူဟာမြောက်တဲ့လက်နက်အဖြစ်သုံးချခဲ့တာပေါ့ strategic weapon လို့ခေါ်တာပေါ့အခုရုရှားသုံးလာနိုင်တယ်ဆိုတာ tactical weapon ဒီစစ်ပွဲအောင်နိုင်ဖို့အထောက်အကူဖြစ်ရုံ battlefield မှာစစ်မြေမှာသုံးမဲ့ပုံစံမျိုးလုပ်လာလေမလားဆိုပြီးတော့စိုးရင်ရပါတယ်ဆိုတော့အဲဒီစိုးရင်မှုကတော့ Ukraine နဲ့ချင်းဆက်နေတဲ့ဥရောပနိုင်ငံတွေတကတော့ပူပြီးစိုးရင်ရဖြစ်တာပေါ့လေအဲဒါကတော့တုံ့ပြန်မှုတွေပါပဲအဲဒီနေရာမှာရုရှားဘက်ကတုံ့ပြန်မှုကတော့ပူတင်ကပြောပါတယ်အမေရိကန်ကဒီလိုကူညီတာမျိုးအဆက်ရစရာဖြစ်မယ် humiliation နဲ့ကြုံရလိမ့်မယ်ဆိုပြီးတော့ပြောထားတာတွေ့ရပါတယ်ဆိုတော့ဒါအဓိကအဖြစ်တုံ့ပြန်မှုတွေလို့ပြောရမှာဖြစ်ပါတယ်အဲ့
တော့ဒီအစည်းအဝေးတွေကိုတီးပြုတ်လိုက်ပြီးတော့လက်တလောတိုးတက်မှုတွေရရောဒီဟာတွေရဲ့ထိရောက်မှုရော
လက်တလောတိုးတက်မှုကတော့တကယ်တော့အိမ်မှာပြောမှဆိုရင်ဒီအစည်းအဝေးအခုညပေးဖို့အတွက်ကတော့လက်နက်ချီပြီးတော့ကြံ့ညာနေခဲ့တာအမေရိကန်ကွန်ဂရက်စ်မှာလွှတ်တော်မှာအတည်ပြုမှုမရနိုင်တဲ့အတွက်ကြောင့်ဆိုအဲ့ဒီအတွက်ကိုယူကရိန်းကအတော်လေးအထင်နာထားပြီဖြစ်တယ်အဲ့ဒီကိစ္စမှာအတော်လေးအထင်နာနေတယ်ဆိုအဲ့ဒီအထင်နာတာကိုပြန်ကန်မင်းလောက်တော့နည်းယူကရိန်းဘက်ကအတက်စရာဖြစ်လာမယ်ပေါ့လေဒီကိစ္စမှာသူကတော့ပြန်ကန်နိုင်မယ်ဆိုတော့ရုရှားကတစ်ဖက်သက်ပြစ်နေတဲ့ဒရုန်းတို့လေကြောင်းပစ်ခတ်မှုတို့ဘာလို့သူတို့လောလောဆယ်မှာဟန်တာနိုင်တဲ့သဘောမျိုး ကျွန်တော်တင်းနဲ့နဲ့သွားအောင်လုပ်နိုင်မဲ့သဘောရှိတယ်။ဒါပေမဲ့ယူကရိန်းဘက်ကအလေးသာလာနိုင်တဲ့အထောက်ပံ့မျိုးတော့မဟုတ်ဘူးလို့သုံးသပ်သူတွေကြွညင်သူတွေပြောကြပါတယ်။ယူကရိန်းဟာရုရှားစီမံစုံလင်းထားရတာသူတို့နိုင်ငံရဲ့နိုင်ငံငါးပုံတပုံလောက်ရှိတယ်။အဲ့ဒါကိုပြန်ပြီးသုံးလိုက်မှတဲ့အဆင်တော့မရောက်ဘူး။အဓိကအဖြစ်ကတော့ယူကရိန်းအတွက်သူတို့ပုံမအထိမနိုင်အောင်အချိန်ဆွဲနိုင်တယ်ပေါ့လေ။အချိန်ဆွဲပြီးတော့လုပ်နိုင်တယ်ဆိုတော့အခြေအနေမျိုးတော့ရှိတယ်လို့သုံးသပ်ကြပါတယ်ဒါကတော့လောလောဆယ်မှာ
အဲ့တော့ခုနကဟိုပြောခဲ့တာကိုဂျာပြတ်မေးချင်တာကနှောက်နှေးကြံ့ကြာတယ်ဆိုတာအဲ့ဒါလေးကိုပြောပြပေးပါဦးနှော
က်နှေးကြံ့ကြာအမေရိကန်ကအခုနေပြဖို့ကွန်ဂရက်စ်တော်ကအောက်ထတော်ကအထက်လွှတ်တော်ဖြစ်တဲ့ဆနစ်ကိုဘော့တူမှသမ္မတကလက်မှတ်ထိုးပြီးဥပဒေဖြစ်လာတာဖြစ်တယ်ဆိုတော့အဲ့ဒီကိစ္စမှာကွန်ဂရက်စ်တော်မှာသဘောမတူမှုတွေရှိခဲ့တယ်ကံွယ်မှုတွေလုံလောက်တဲ့မဲယူတယ်မရဘူးဆိုတော့ကံွယ်တော်မှာအဓိကပထမတစ်ချက်ကတော့Republican Party ဝင်တချို့ကသူတို့ပါတီအတွက်ဦးစားပေးမူဝါဒတွေဖြစ်တဲ့နေဆက်လုံခြုံရေးအမေရိကန်နေဆက်ကလူဝင်မှုတားဆီးရေး immigration ဥပဒေအဲ့ဒီကိစ္စတွေမှာသမ္မတဘိုက်ဒန်ရူဘက်ကမလိုက်လျှော်တဲ့အတွက်ကြောင့်ပုံပြီးအကြက်ကန်တဲ့သဘောအဲ့ဒီကိစ္စကိုပညာရှင်တချို့ကသုံးကြတယ်အဲ့ဒါပါခေါ်ဆို legislative hostage taking ဥပဒေမှာ hostage taking လို့တော်လေအဲ့ပေးယူလို့ပြောတော့ပြန်ပြီးဆွဲထားတဲ့သဘောလို့သုံးကြတယ်ဒါကတော့သူရဲ့ဘူးအဖျင်းဖြစ်တာနောက်ပေါ်စီဘော့ဒီကအရေးကြီးတဲ့ကိစ္စတစ်ခုကတော့အမေရိကန်တစ်ဖက်ကတော့ American First နေရာကမှာ American ဟာကမ္ဘာထိပ်တန်း top လို့ပြောမှာ American Last ဖြစ်သွားတယ်အခု Ukraine ကပို့ပြီးတော့ American ရဲ့အကျိုးစီးပွားတဲ့သူများနိုင်ငံအကျိုးစီးပွားကိုအလင်းနဲ့ထားပြီးပေးနေရပါလားလုပ်နေရပါလားဆိုတဲ့အမြင်နဲ့ရှိတည်ကြတယ်ဆိုတော့အဲ့ဒီနှစ်ခုကြောင့်နောက်နေ့ကြံ့ကြံ့မှုဖြစ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့အခုကတော့အများစုထောက်ခံမှုကိုရတဲ့အတွက်ကြောင့်သူတို့လမ်းပွင့်သွားပြီဖြစ်တယ်ပေါ့လေ
နောက်တစ်ဖက်မှာလည်းဒီတရုတ်ကရုရှားကိုစီးရီးယားအကူအညီပေးရင်ဟိုတန်ခတ်အရေးယူမဲ့သဘောမျိုးပေါ့အမေရိကန်နိုင်ငံညာရေးဝန်ကြီးဒီဘလင်ကန်ကတရုတ်နိုင်ငံခီးစင်မှာပြောခဲ့ပါတယ်အဲ့တော့ဒီပေါ်မှာလည်းနည်းနည်းရှင်းပြပေးပါဦ
းဒေါ်လာဂျင်မာကတော့အဲ့လိုအထောက်ထားတရုတ်ပြည်ရုရှားကိုစီးရီးအကူအညီပေးနေရဆိုတဲ့အထောက်ထားမရှိသေးဘူးလို့ပြောကြပါတယ်သုံးသပ်သူတွေကပေါ့လေဝန်ကြီးဘလင်ကန်တို့ကပြောတာကလည်းပဲသူကနီးပညာနဲ့ကရိယာပစ္စည်းတွေထောက်ပံ့တယ်ပေါ့လေအဲ့ဒီဟာတွေဟာလက်နဲ့ထုတ်လို့ရမှအဆုံးပြနိုင်တယ်အဲ့ဒါရှာဆူရပြောတယ်အဲ့ဒါကိုသာကံွက်တာဖြစ်ပါတယ်ဒီလက်နဲ့တွေရာရှာကိုစစ်လက်နဲ့ပစ္စည်းတွေထောက်ပံ့နေတယ်လို့မပြောဘူးထောက်ပံ့လာရင်တော့ငါတို့ဒီဟာကိုတန်ခတ်ရေးယူမယ်လို့သူကချင်းချုပ်ပြီးပြောဆိုတာဖြစ်ပါတယ်တရုတ်ကအဲ့လိုထောက်ပံ့လာနိုင်စရာလည်းပဲစိတ်တော့မရှိဘူးလို့ပြောမှဖြစ်ပါတယ်ဘာကြောင့်တရုတ်ကတစ်ဖက်သားရာရှာကိုကူညီတယ်ဒီစစ်ပွဲမှာဘယ်ဘက်ကပါဝင်နေဆိုရပုံစံမျိုးသူကမပြချင်ဘူးနဲ့တူပါတယ်သူကညဉ့်ညဉ့်ရင်စကားတော်ပြောနေတယ်လို့ဆိုတော့တကိစ္စမှာသူကသိပေါ်ပေါ်ထင်းထင်းတစ်ဖက်ဖက်ကိုသိပြီးတော့ဖိပြီးအပစ်နေတယ်ဆိုရက်သဘောတော့မတွေ့ရပါဘူးသူယူကရိန်းဘက်နဲ့လည်းသူစကားပြောခဲ့မှုဓာတ်တွေရှိတယ်ဆိုတော့နောက်ပြီးတော့တရုတ်ကိုနိုင်ကလည်းရုရှားနဲ့ဆက်ဆံတာမှာထင်းထင်းပြင်းပြင်းလောက်တာတွေရှိပါတယ်ခုနကလိုဆီလနဲ့ပြည်စည်းမကူညီတဲ့အပြင်ဘန်ကိန်းဘန်လုပ်ငန်းနဲ့ပတ်သက်လို့လည်းရုရှားတချို့ဘန်တွေနဲ့ပူပေါင်းဆောင်ရွက်တဲ့နေရာမှာတရုတ်ကပူပြီးထင်းထင်းလေးလေးတုံ့နှုတ်ဆူဆူလုပ်တယ်ဆိုရဲထောက်ထားတယ်တွေ့ရပါတယ်ဆိုတော့ဘလင်ကင်တို့ဘက်ကဘယ်လိုပင်ဆွဆွဲပြောဆိုတော့လဲပဲအဲ့ဒီအထီးကတော့တရုတ်ကစစ်တိုးလာလိမ့်မယ်လို့မယူဆထိုင်ပါဘူးခင်ဗျာဒီညမှာ
ဒီအစီအစဉ်နေထဲမှာဟိုအစ္စရေးကိုပေးမဲ့အကူအညီတွေလည်းပါပါတယ်ဒီအကူအညီတွေကရောငြိမ်းချမ်းရေးအတွက်ဘယ်လောက်ထိထိရောက်ပါမလဲ
အဲ့ဒါသိမေဘွန်ထုတ်เสียဖြစ်ပါတယ်ဒီစီလီလည်းနဲ့ထောက်ပံ့တဲ့ဆိုတဲ့နေရာမှာ ethically ကိုကျင့်တရားပေါ်လေဒါကျင့်ဝတ်သစ်ခါပိုင်းအရာပေါ့ morally လိုက်နာရမယ့်ဟာရှိပါတယ်ဒီနိုင်ငံတကာမှာလည်းနဲ့ထောက်ပံ့ရေး convention တွေပါတယ်ကြီးလိုက်ရင်လည်းပဲ atrocity ပေါ့ yes sir ပြည်နှိမ်မှုကြမ်းကြုတ်မှုတွေကိုကာကွယ်ပေးဖို့အတွက်အဟံတာလုပ်ဖို့အတွက်သာလျှင်ထောက်ပံ့ရမယ့်ဆိုတဲ့မျိုးရှိပါတယ်ဆိုတော့ American က Israel ကိုပေးနေတဲ့အထောက်ပံ့ဟာatrocity ရဲစကြံကြုံမှုတွေကိုဟန်တာဖို့ပြတာဟုတ်ရဲ့လားလက်ရှိစစ်မြေပြင်မှာကอิสราเอลတပ်ဖွဲ့တွေကသာလျင်အဲဒီပါလက်စတိုင်းအရသားတွေကိုအများကြီးတိုက်ခိုက်ပြီးတော့ပုံပြီးဒုက္ခပညာတွေ့ရပါတယ်ဟာမတ်စ်တွေကတော့ဟုတ်တယ်ပထမဆုံးဝင်တိုက်ပြီးတော့ဘလူးသီခဲ့ရတယ်ပြန်ပြေးဆွဲခဲ့ရတယ်ရှိတယ်ဒါပေမဲ့အခုပြန်လဲတုံ့ပြန်နေတာကအဲ့ဒါထက်အစာပေါင်းများစွာတာလွန်နေပြီဖြစ်တဲ့အတွက်ကြောင့် atrocity ပုံပြီးတော့လုပ်လာတာရဲစကြံကြုံမှုပုံပြီးကျူးလွန်နေတာကဣသရေလကလို့ဖြစ်နေတယ်လို့ကဘာကရှုမြင်ကြပါတယ်။ဒါကြောင့်လည်းပဲဒီမေခွန်းသိမေခွန်းထုတ်เสียဖြစ်ပါတယ်ဆိုတော့အမေရိကန်ကညီညာရေးလုပ်ဖို့စဉ်းစားပါပါညာဆွေးအချင်းချင်းဆွေးနွေးတယ်အီဂျစ်ကတဆင်ရှေ့လေပိုင်းနိုင်ငံတွေဂျော်ဒန်တို့ဘာလို့တဆင်ဣသရေလက ပါဇက်ကသာပြောတယ်တခါမှမလိုက်နိုင်ဘူးဆိုတော့မလိုက်နိုင်လည်းပဲအမေရိကန်လက်နက်ကပြင်းပြင်းပြင်းနေတယ်ဆိုတော့လူပြောစရာသိရှိပါတယ်ခေစားဒါကြောင့်လည်းဒီမှာလည်းပဲအမေရိကန်ကျောင်းသူကျောင်းသားတွေကအစားပြဿနာတွေပြင်းထန်ဖြစ်ရတယ်ဒီခေတ်ကိုဆန့်ကျင်ရတယ်ပါလက်စတိုင်းပြည်သူတွေကိုထောက်ခံကြတယ်ပါလက်စတိုင်းဒုက္ခသည်တွေအတွက်စာနာတယ်သူတို့လည်းကောင်းပါပဲတခြားလန်ဒန်တို့ဘာလို့မှလည်းမကြခဏတာမျိုးတွေဖြစ်နေကြပါတယ်ဆိုတော့ဒီအစ္စရေးကိုပေးတဲ့စီးရီးကူညီတာညီညာရေးအတွက်အထောက်အကူဖြစ်မယ်လို့ဆိုတဲ့ဟာကတော့မေကွန်အကြီးကြီးမေးစရာဖြစ်နေတယ်လို့ပြောမှဖြစ်ပါတယ်
။နောက်ဒီထဲမှာဒီထိုင်ဝမ်ကိုထောက်ပံ့တဲ့ကိစ္စလည်းပါပါတယ်။ဒီပုံမှာတရုတ်ရဲ့သဘောထားရောကျေနပ်ပါမလား
။ဘယ်လိုမှမကျေနပ်နိုင်ဘူး။တကယ်တော့အစကတည်းကထိုင်ဝမ်ကို1989မှာထင်တယ်အမေရိကန်ကဝန်ဆိုင်နာပေါ်စီကိုသူကအသီးမှတ်ပြုခဲ့ပါတယ်။ဒါမှမဟုတ်နောက်ပိုင်းမှာဒီကိစ္စတဖြည်းဖြည်းတဖြည်းဖြည်းအမေရိကန်ကသွေးဖီလာပြီးတော့ထိုင်ဝမ်ကိုမြောက်ပေးလာတဲ့လိုလတ်တဲ့ရည်တည်မှုဖြစ်အောင်ပေါ့လေတရားဝင်မဝင်မဟုတ်ဒီတောင်မှအစင်းမြင့်ပုံကိုယ်တွေအစိုးရနဲ့ဒါ level 60ပုံစံမျိုးသွားလေပတ်တယ်နောက်ပြီးတော့အထောက်ပံ့နေပေးတဲ့စီးရဲအထောက်ပံ့နေပေးတဲ့အကာအကွယ်ဆိုပြီးတော့သူတို့လှုပ်တာတွေဘာတွေဖြစ်တယ်ဆိုတော့တရုတ်ကမကျေနပ်ပါဘူးဆိုတော့ဒီကိစ္စမှာတော့တရုတ်ကတော်တော်လေးအကဲဆက်ပါလိမ့်မယ်ဒီကိစ္စမှာလည်းပဲတရုတ်ကတော့ဒါကိုပြောတယ်တရုတ်ကဘာပြောလဲဆိုတော့ဒါထိုင်ဝမ်အတွက်အန်ဒီရဲ့ဖြစ်နိုင်တယ်ဆိုတော့ပြောပါတယ်တိရဲ့တုံ့ပြန်မှာအဓိကကတော့အဲ့ဒါပါပဲဆိုတော့ဒီကိစ္စကိုလည်းစောင့်ကြည့်ရမယ့်ကိစ္စပါတာအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ကျွန်တော်အာရှနဲ့နီရောလေးပို့ပြီးတော့
နောက်ဆုံးမေးချင်တာကဒီအမေရိကန်ရဲ့ဘာမတ်အက်ဥပဒေအရဟိုမြန်မာနိုင်ငံကိုထောက်ပံ့တဲ့120တသန်းဒီလိုပေးတာဟာတဲ့တိုင်းပြည်ကိုဖြစ်နေတာဆိုပြီးတော့ဗိုလ်ချုပ်ဇော်မင်းထွန်းကဒီစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒီရင်သတင်းဌာနတခုနဲ့ဟိုတိတ်ဆုံမင်းမြန်ကမှပြောလိုက်ပါတယ်
ကြားလိုက်ပါအဲ
့တော့ဒီကူညီကဘယ်လောက်ထိရေးပါပါလဲ
ကျွန်တော်ငြင်းအရေးမပါပါဘူးဒီကူညီကသူတို့ကဒါ non leader လို့ပြောပြီးတော့ဘာမှအရေးကြီးဒုက္ခသည်တွေကူညီတာတွေဒုက္ခသည်တွေကူညီတာကောက်မှာတယ်ဒါကြိုးဆိုပါတယ်ဒါပေမဲ့အဓိကအဖြစ်အဲ့ဒီဟာကိုသာ focus လုပ်ထားတာဖြစ်တယ်ဆိုတော့တန်တဲ့ဟာတွေကတော့သိမဆူစလောက်ကိစ္စသာဖြစ်တဲ့တည်းဆီးအထောက်ကူလည်းပဲလုံးဝမပါပါဘူးဒီဟာเราดิซูยินเสียแล้วไม่หุบป่าวอเมริกาก็မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တလောက်ထိကူညီဖို့လည်းရွေးချယ်မရှိသေးတဲ့တူပါတယ်အခုတိုင်ဝမ်ကိစ္စမှာပဲတရုတ်နဲ့တော်လေးထိတိုက်တွေ့ရမယ်ဆိုတော့အမေရိကန်ဟာမြန်မာကိစ္စမှာတရုတ်ကိုကလန်းဆန်လုပ်ပြီးတော့အဲ့လိုစီးရဲကူညီပေးမယ်အဲ့မှာရံပွဲတစ်ပွဲဖြစ်အောင်ထပ်ဆမယ်လို့ကျွန်တော်မထင်ပါဘူးစစ်ကောင်စီကတော့ပြောမှာပေါ့သူတို့ကရုရှားနဲ့တလေသန်နဲ့ပေါ့လေရုရှားကလည်းဒီကိစ္စမှာဟိုဘက်မှာကန့်ကွက်နေတယ်ဆိုတော့ဒီဘက်ကလည်းသူကမြန်မာပြည်မှာဆွဲစည်းကန့်ကွက်တာလည်းဖြစ်နိုင်ပါတယ်ရုရှားကိုထောက်ခံတဲ့နိုင်ငံတွေထဲမှာ list ကြည့်လိုက်ရင်ခုနိုင်ငံစစ်နိုင်ငံလောက်စီးရတဲ့မှာမြန်မာနိုင်ငံလည်းပါတာတွေ့ရပါတယ်ဆက်ဆက်ပါပါဆိုတော့မြန်မာဘက်ကတော့ American လုတာကိုပြောမှာပဲပေါ့ဒါပေမဲ့မထင်ပါဘူး American လောက်ပေးတဲ့ခွင့်မြန်မာနိုင်ငံလည်းမပြတ်ပါဘူးမြန်မာနိုင်ငံပြတ်တာကတော့ချင်းချင်းချင်းညှို့မှုမရှိတာဒီမိုကရေစီကြဆုံးတာဆက်အနာရှင်စ်နဲ့ပုံပုံကျပြန့်လာရတာဒါရီသားလို့ရှင်တိုင်းပြည်တဲ့အန်ဒီကြီးတဲ့ကိစ္စတွေကိုထင်ပါတယ်များစေ
ဟုတ်ကဲ့ပါဦးကျော်စမရှင်ခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်တက်ပါရစေ
အမေရိကန်ပြည်ထောင်စုကနိုင်ငံတကာကိုပေးနေတဲ့စီးရဲအကူအညီတွေကကမ္ဘာကြီးကိုပို့ပြီးတော့မှလုံခြုံအေးချမ်းလာနိုင်စေပါသလားဆိုတဲ့အေဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုထပ်ဆင့်ပြန်ပြီးတော့ထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ Generation Z ကိုအလှည့်ပေးကြပါတယ်မကြခင်မှာတော့အားကစားကဏ္ဍကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံမှာရှိတဲ့လူငယ်အများစုအတွက်အလောက်ကိုင်းခွင်လန်းနေတဲ့ပညာရေးဆိုင်ရာဗဟုသုတတွေကိုရှာဖွေတဲ့အခါမှာတော့လက်လန်းမီဖို့ခက်ခဲတတ်ပါတယ်။ဒီလိုမျိုးခက်ခဲနေတဲ့လူငယ်တွေကိုအကူအညီပေးနိုင်မှုလူငယ်တွေကပဲဦးစီးပြီးတော့ဒီ Survivor ဆိုတဲ့ပရာဟိတအဖွဲ့ကိုဖွဲ့ပြစ်ပါတယ်လို့ဒီအဖွဲ့မှာပါဝင်တဲ့မတ်စုပြည့်ပြည့်ထူးကပြောပါတယ်။ဒီ Survivor အဖွဲ့ကလူငယ်တွေဘယ်လိုမျိုးအကူအညီတွေပေးနေသလဲဆိုတာကို Generation Z Season မှာမက်ခင်လေးကစကားပြောထားတာရှုစားနာဆင်ပါရှင်။
Hey Gen Z တို့တချင်ရောက်ပြန်ပြီနော် Gen Z တို့ရေမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေကအခုဆိုလို့ရှိရင်သူတို့ရဲ့ပညာရဲ့ဆိုင်ရာမှာပဲဖြစ်စေအလောက်ကင်ခွင်လန်းတွေပဲဖြစ်စေအဲ့ဒီအခွင့်အလမ်းတွေကိုလက်လန်းမီတဲ့သူတွေပဲရှိသလိုလက်လန်းမမီတဲ့သူတွေလည်းရှိနေပါတယ်ဒီလိုလူငယ်တွေကိုတစ်ဖက်တစ်လမ်းကနေပြီးတော့အကူအညီပေးမဲ့လူငယ် volunteer အဖွဲ့လေးတစ်ခုဖြစ်တဲ့ The Survivor အဖွဲ့နဲ့စကားပြောထားတယ်
ကျမနာမည်ကတော့စုပြည့်ထူလို့ခေါ်ပါတယ်။အဲ The Survivor ဆိုရဲလူငယ်ပရဟိတအဖွဲ့မှာအဲတီထောင်နေသူတွေရဲ့ပေါ့နော်တယောက်ဖြစ်တဲ့ founder တယောက်လည်းဖြစ်တယ်ပြီးတော့ The Project Management Team ရဲ့ Heart အနေနဲ့လည်းကို The Survivor မှာဆောင်ရွက်နေပါတယ်ရှင
့် The Survivor ဆိုတာဘယ်လိုအဖွဲ့မျိုးလေးလဲ
The Survivor ဆိုပြီးတော့စဖြစ်လာတာကဒီအဲကျမပါဝင်တခြားကျမရဲ့တငယ်ချင်း6ယောက်ပေါ့နော်စိတ်တူကိုယ်စုတငယ်ချင်း6ယောက်ကစုပြီးတော့ဒီမှာရှိမြန်မာနိုင်ငံမှာရှိရဲ့ကလေးတွေရောတခြားနိုင်ငံတွေမှာရောက်နေတဲ့အဲ မြန်မာနိုင်ငံကကလေးပြီးတော့လူငယ်ပြည်တခြားလူကြီးတွေကိုပါအဲဒီပညာရေးဘုဒ္ဓဒီအပြင်တခြားပြမဘုဒ္ဓတွေကညီမတို့ကအကျိုးအမြတ်မရှိဘဲနဲ့လူ free အနေနဲ့ပေါ့နော်အခမဲ့အနေနဲ့ဖြတ်ဝင်ပြီးခြင်းနဲ့ဆန္ဒလေးတစ်ခုကြောင့်ပေါ့နော်ဒီ survivor ဆိုရဲအာဂျူငယ်ဘရာဟိတာဖွဲ့လေးဥစားပြီးတော့ထပ်ပြသွားဖြစ်ပါတယ်
လက်ရှိမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေကဘလို့အခက်အခဲတွေကိုအများဆုံးရင်ဆိုင်နေရလဲ
scholarship ပေါ့နော်ဒီပညာသင်အခွင့်အလမ်းတွေမှာဆိုလို့ရှိရင်ဒီ major ရွေးချယ်ရတဲ့ major တွေမှာဒီ major ကဘလို့မျိုးလဲဒီ major ကဘာတွေသင်ရလဲအဲ့လိုမျိုးတွေကိုအာဒီ live ပြီးတော့ research လုပ်ရတယ်ရှာဖွေရတယ်ခက်ခဲရတယ်တွေ့ရတယ်ပေါ့နော်ဘာလို့လဲဆိုတော့အမျိုးဒီမြန်မာနိုင်ငံပညာရေးနဲ့ရှင်မယ်ဆိုလို့ရှိရင်ဟိုဘက်ပညာနိုင်ငံသားပညာရေးကအရင်ကျပြန်နေပြီးဒီတက်ပို့ပြီးတော့အများကြီးလဲဒီတိုးတက်တဲ့တကြောင်မလို့ဒီမှာဆိုလို့ရှိရင်မထီတွေ့ရတဲ့အရာတွေရှိရပါတော့ဆိုတော့ဒီဟာတွေကိုတို့အနေနဲ့ငါဒီ major နဲ့ပတ်သက်ပြီးတော့ဘယ်ကနေစပြီးတော့ထီတွေ့ရမလဲဘယ်ကဒီကဒီ major နဲ့ပတ်သက်တဲ့အကြောင်းအရာတွေကဘယ်ကရှာမလဲအဲ့လိုမျိုးတွေနဲ့ပတ်သက်ပြီးတော့ဒီလူငယ်တွေမှာမိခွန်းတွေအများကြီးထုတ်ကြတာတွေ့ရတယ်နောက်ထပ်တစ်ခုကကျတော့အလုပ်ကိုင်နေဆိုလို့ရှိရင်ကိုဝါဒနာပိုင်း major ကိုပဲအာယူပြီးတော့ပညာသက်သင်ရမလားဒါမှမဟုတ်ရှင်အလုတ်ကိုင်ခွင့်လန်းကနေကောင်းနေမိကြောပဲယူပြီးတော့အာပညာသက်သင်ရမလားအဲ့လိုမျိုးပေါ့နော်ရွေးချယ်ရတဲ့အခါမှာသူတို့အတွက်ကိုအခက်အခဲရှိနေရမျိုးလေးတွေ့ရပါပါရှင်ဟုတ
်ဒီလိုအခက်အခဲတွေကြုံနေရတဲ့လူငယ်တွေတို့ survivor ဖွဲ့ကဘယ်လိုမျိုးအကြောင်းအရာတွေကိုကူညီမျှဝေပေးနေလဲအဲ့ဒီဖွဲ့လေးကရောဘယ်လောက်ထိအောင်မြင်မှုတွေရနေပြီလဲ
အာအသက်ငယ်ပိုင်းခြားပြောရမယ်ဆိုရင်တော့အသက်ဆက်လက်နေကနေပြီးတော့22 23အဲ့လောက်ထိကိုညီမရှိရဲလူငယ်တွေကိုညီမတို့ကအာဒီပြည်နိုင်ဆိုင်ရာခွင့်လန်းနေနဲ့ပတ်သက်ပြီးတော့အမျှဝေပေးနေရပေါ့နော်ကလေးတွေအတွက် Kid Combo Club ဆိုရဲ English as Speaking Club တွေရှိရဲပြောလို့ရှိရင်ဒီညီမတို့ဒီခေတ်မှာပဲခေတ်စားနေတဲ့ဒီနည်းပညာနဲ့ပတ်သက်တဲ့ IT နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုကလေးတွေကိုမျှဝေပေးနေရဲ Little Love for Little Human ဆိုရဲ IT Club တွေလည်းရှိပါတယ်ဒီလူငယ်တွေအတွက်ဆိုလို့ရှိရင်free class ပေါ့နော် IG CNC free class တွေအခမဲ့ညီမတို့ဖွင့်မိထားမျိုးရှိပါတယ်ပြီးတော့ညီမတို့ရဲ့ဒီလူငယ်ဖွဲ့စည်းမှလာပြီးတော့ volunteers လာလုပ်တဲ့လူငယ်တွေအတွက်လည်းသူတို့ရှိမှရှိပြီးသား skills တွေကိုထပ်ပြီးတော့အရေးချင်းတွေကိုထပ်ပြီးတိုးတက်လာအောင်တို့ညီမတို့ရဲ့ဒီအဖွဲ့အတွင်းမှာ internet training ပေါ့နော်သူတို့ရဲ့ training ပေးရတာလေးရှိပါရှင့်ကလေးတွေဖွင့်မိထားတဲ့ club နှစ်ခုမှာဒီမြန်မာနိုင်ငံအရေးအမှရှိရဲကလေးတွေတာမကပဲနေထိုင်းနေမြန်မာနေဆက်မှာရှိတယ်မြန်မာတိုင်းရင်းသားကလေးလေးတွေပြီးတော့ထိုင်းနိုင်ငံကိုရောက်နေတဲ့မြန်မာကလေးလေးတွေအားစာနာပြီးတော့တက်ပြီးကြတယ်ဒီအခါမှာဒီအင်တာနက်မရတဲ့အချိန်တွေမှာဆိုလို့ရှိရင်တော့ပဲကလေးတွေကအဲရသလိုပေါ့နော်ချက်ချင်းအဲ့လိုမျိုးလာပြီးတော့တက်ပြီးကြတယ်ပြီးတော့ဒီခုချိန်ဆိုလို့ရှိရင်မီအခက်ခဲလေးရှိရပေါ့နော်အဲ့ဒီအချိန်မှာဆိုလို့ရှိရင်လည်းမီပြတ်လို့ရှိရင်တော့ဒီချက်ရေးအမေတို့ခဏလေးတော့မီပြတ်နေလို့ပြန်လာခဲ့မယ်ဒီချက်ရေး Wi-Fi ပြတ်သွားလို့အမေတို့အဲအင်တာနက်နဲ့ချိန်ပြီးတော့ပြန်လာခဲ့မယ်အဲ့လိုပုံစံလေးပေါ့နော်အမေကျွန်တော်တို့ဒီ club ကိုကလေးတွေကအဲ့လိုဒီ design ဘာပေါ့နော်ခဏဘယ်လိုပြောရမလဲစိတ်ပါပါနဲ့ကလေးတွေကလာပြီးတက်ပြီးကြတယ်ပြီးတော့အဓိကကတော့ဒီမြန်မာနိုင်ငံတွင်းမှာနေမဟုတ်ဘဲနဲ့ဒီနိုင်ငံခြားမှာပြည်ပတွေမှာရောက်နေရင်မြန်မာကလေးလေးတွေကပါလာပြီးတော့ညီမတို့ဒီ club မှာလာပြီးတက်ရောက်ကြတဲ့အတွက်ကြောင့်မို့ဒီကတော့ညီမတို့ရဲ့ဒီအောင်ပြုမှုတစ်ခုဖြစ်တယ်လို့ပြောရမှာရှင့
်ဒီအဖွဲ့လေးမှာ volunteer အနေနဲ့ပါဝင်လုပ်ကင်ခြင်းတဲ့လူငယ်တွေအတွက်ရောဘယ်လိုအခွင့်အလမ်းမျိုးတွေရှိနေလဲ
အဲ၃လတစ်ချိန်ပေါ့နော် volunteer အသက်လေးတွေကိုခေါ်ရမျိုးရှိပါတယ်ရှင်အဲ့ချိန်မှာဆိုလို့ရှိရင်ကျမတို့ commitment အနေနဲ့၃လတော့လုပ်ရတယ်ပေါ့နော်၃လပြီးသွားလို့ရှိရင်တို့ရဲ့သဘောဆန္ဒအရဒီညီမတို့ရဲ့ project အဖွဲ့မှာပဲဆက်လုပ်ရင်လည်းလုပ်လို့ရတယ်ဒါမှမဟုတ်လို့ရှိရင်လည်းမလုပ်ဘဲနဲ့အဲဒီ resign လုပ်လို့ရှိရင်လည်းရတယ်ပေါ့နော်နားလို့ရှိရင်လည်းရပါတယ်အဲ့ချိန်မှာညီမတို့ကတို့တွေအတွက်ဒီကြောင်းလျှောက်တာပဲဖြစ်ဖြစ်အလုပ်ကိုင်းခွင့်လန်းဒီမှာအသုံးပြုလို့ရမယ်ပေါ့နော်အလုပ်လျှောက်တာဖြစ်ဖြစ်မှာအသုံးပြုလို့ရမယ် certificate တွေ recommendation letter တွေလည်းပေးရည်မျိုးလည်းရှိပါတယ
်ကဲဂျန်စီတို့ရေဒီတစ်ပတ်တော့ဒီလောက်ပဲเนาะနောက်တစ်ပတ်တည်းကြားလို့ရှင်လဲဂျန်စီတွေအတွက်ပို့ပြီးတော့ကောင်းမွန်တဲ့အစီအစဉ်လေးတွေနဲ့တင်ဆက်ပေးသွားဖို့ရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါအောင်เนาะတတ
မြန်မာနိုင်ငံမှာရှိတဲ့လူငယ်တွေရဲ့အခက်အခဲတွေကိုကူညီပေးနေတဲ့ The Survivor ဆိုတဲ့ Prahita အဖွဲ့အကြောင်းကိုမက်ခင်လေးက Generation Z အစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်။ England FA Flower ဘောလုံးပွဲမှာတော့ Manchester United က Man City ကိုအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ Spain ကနာမည်ကြီး Barcelona အသင်းကနီးပြ Xavi ကိုရာထူးကနေထုတ်ပယ်လိုက်ပါတယ်။ပြင်သစ် Open Tennis ပြိုင်ပွဲကိုတော့တနင်္ဂနွေနေ့ကစတင်လိုက်ပါတယ်။ဒီလိုမျိုးတစ်ပတ်အတွင်းကထူးခြားတဲ့အားကစားသတင်းတွေကိုကိုရန်နိုင်ကတင်ဆက်ထားတာရှူဇာနာဆင်ပါရှင်။
အင်္ဂလန်က FA ဘလောက်ဘောလုံးဖိုင်နယ်ကိုတော့ဝမ်ဘလေးကွင်းမှာစနေနေ့ကကစားခဲ့ကြပြီးတော့ Manchester United အသင်းကပိုဆွဲသွားပါတယ်ဒီနေ့ဖိုင်နယ်ကတော့မနစ်ကလိုပဲ Man U နဲ့ Man City တို့ပြန်တွေ့ခဲ့ကြပြီးတော့ဒီနေ့မှာတော့ Man U က Man City ကို 2-0 နဲ့နိုင်ပြီးတော့မနစ်ကရှုံးခဲ့တဲ့ရှုံးချိန်ကိုလည်းပြန်ဆက်နိုင်လိုက်ပါတယ်မန်ယူကကနာချိုနဲ့မိုင်နူးတို့ကပထမပိုင်းမှာ2-0 တွင်းခဲ့ပြီးတော့မန်စီးတီးတို့ဂိုးကိုတော့ဒုတိယပိုင်းပြီးကနေမှဒိုကူက2-0တွင်းခဲ့တာပါဒီပွဲမှာမန်ယူကကနာချိုနဲ့မိုင်နူးတို့2-0တွင်းခဲ့တာကြောင့် FA ဖလားဖိုင်နယ်သမိုင်းမှာလဲစေကျော်သက်ကစားသမား2ယောက်ဂိုးသွင်းပြီးတော့အနိုင်ရတဲ့ပထမဆုံးပွဲလဲဖြစ်ခဲ့ပါတယ်မန်စီးတီးနီးပြဂွာရီယိုလာကတော့ဒီပွဲရှုံးတာဟာဒီပွဲနဲ့ပတ်သက်တဲ့သူ့ရဲ့နီးပြဝါတွေနဲ့ချင်းကပ်ပုံတွေမကောင်းတာကြောင့်ဆိုပြီးတော့ပြောလိုက်ပါတယ်
But first of all, congratulate you, Man United, for the win the FA Cup.
But my own in a Georgian or Manchester United, the FA Flat Champion Chedore to a Kunjurelu Georgiamare. Chenom being our Prama Bima, Chenoru, if you are in a way who check up on the Gonga Bow, Tudia buying our Prama Bind a Kaumare. Chenoru in a negotiating Ragale Baro, who beat up PBC the Gazaki, the Poya Jay Never. Tinish Shun Dore, Tredo, Sigia Mibare.ကျန်တဲ့အတင်းတွေလိုပဲဖိုင်နယ်မှာရှုံးတာဆိုတော့လေစိတ်ပြမိတာပေါ့
မန်စီးတီးကိုနိုင်ပြီး FA ဖလားရလိုက်တာကြောင့်မန်ယူနီးပြတန်ဟတ်အတွက်တော့နည်းနည်းအသက်ရှူချောင်သွားစေခဲ့ပြီးတော့အခုလို FA ဖလားရလိုက်တာကခက်ခဲတဲ့ဘောလုံးရာသီကိုအကောင်းဆုံးအဆုံးသတ်နိုင်လိုက်တာလည်းဖြစ်တယ်လို့တန်ဟတ်ကပြောပါတယ် FA ဖလားရလိုက်တာနဲ့သူ့ရဲ့အနာဂတ်နဲ့ပတ်သက်ပြီးတန်ဟတ်ပြောတာကတော
့ two trophies in 2 years is not bad three finals is not badbut we have to keep going I'm not satisfied with it
na ne adwe ma phla na lon ya ka da tait daw ma so ba u final wo le 3 ngain tet nai ka ba de da ba mae chano ru a ni ne set twa bo lu ba de chano a ni ne le da ko chin nat ni da ma phau ba u chano ru po kaung mo lu ba de thuru ka chano ko ma lo chin daw bu so yin daw chano a ni ne a cha a thin ko twa bi su phla ri ya aw lou ma ba chano ni bya tat tan ta shao lon le di lu bae lou khe da ba
မန်စီးတီးသဟာ FA ဖလားမှာမန်ယူကိုရှုံးသွားခဲ့မယ်လဲပရီးမီယာလိဂ်ကိုရပြီးတော့၄ချိန်ဇက်တိုက်အနိုင်ရလိုက်တဲ့အတွက်တနင်္ဂနွေနေ့ကတော့မန်ချက်စတာမြို့မှာအောင်ပွဲခံခဲ့ကြပါတယ်ပရီးမီယာလိဂ်သမိုင်းတစ်လျှောက်ဘယ်အသင်းကမှ၄ချိန်ဇက်တိုက်ဘူးမဆွဲဘူးသေးတာကြောင့်ဒါစံချိန်သစ်ဖြစ်ပြီးတော့မန်ချက်စတာမြို့မှာရာသီဥတွေမကောင်းတဲ့ကြားကပဲမန်စီးတီးအသင်းသားတွေဟာပရိသတ်တွေနဲ့အတူအောင်ပွဲခံခဲ့ကြပါတယ်ဂျာမနီဘက်ကဂျာမန်ရှုံးထွက်ဖလားဘောလုံးပွဲမှာတော့လီဗာပူးလ်စင်တင်ကကိုင်ဇာစလောတန်ကိုတကူကုန်ရှိနေနိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါကြောင့်လီဗာပူးလ်စင်အသင်းဟာပြီးရဲမဘေးချန်ပီယံဆုနဲ့ရှုံးထွက်ဖလားတွေကိုအနိုင်ရပြီးတော့ဖလားနှလုံးရခဲ့ပါတယ်။အခုလိုပြီးရဲဖလားနှလုံးကိုရလိုက်တဲ့အတွက်လီဗာပူးလ်စင်အသင်းဟာတနင်္ဂနွေနေ့ကတော့ပရိသတ်တွေနဲ့အတူအကြီးအကျယ်အောင်ပွဲခံခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ဗိုလ်ဒူးနေ့ကကစားခဲ့တဲ့ Europa League Final မှာတော့ Liverpool ရဲ့အသင်းဟာ Italy က Atalanta အသင်းကို 3-0 ရှိနဲ့ရှုံးသွားခဲ့လို့ဒီဘောလုံးရာသီမှာပထမဆုံးရှုံးပွဲနဲ့တွေ့ပြီးတော့ရှုံးပွဲမရှိတဲ့စံချိန်လဲဖြစ်သွားခဲ့ပါတယ်။ Europa ကလူမီ Champions League Final ကိုတော့ Spain နိုင်ငံ Bilbao မြို့မှာစနေနေ့ကကစားခဲ့ပြီးတော့ Barcelona အမျိုးသမီးအသင်းကပြင်သစ်က Olympic Lyon အမျိုးသမီးအသင်းကိုနဂိုးကိုမရှိနဲ့အနိုင်ရပြီးချန်ပီယံဖြစ်သွားပါတယ်ဘာစလိုနာအတွက်ဂိုးတွေကိုတော့အခုနှစ်ရဲ့ကမ္ဘာအကောင်းဆုံးဘောလုံးသမားဆုနဲ့ရွှေဘောလုံးဆုရှင်အိုက်ဒါနာဘွန်မာတီနဲ့စပိန်တိုက်စစ်မှုအလက်ဆေးယားပူတဲလက်စတိုကဒုတိယပိုင်းဒီမှာတကောစီသွင်းပေးခဲ့တာပါဘာစလိုနာအမျိုးသမီးအသင်းဟာဒီနေ့မှာဘိုးဆွဲသွားတာကြောင့်အမျိုးသမီးချန်ပီယံလိဂ်ကိုလည်းနှစ်နှစ်ဆက်တိုက်ရလိုက်တာဖြစ်ပါတယ်ဘာစလိုနာအမျိုးသမီးအသင်းကချန်ပီယံလိဂ်မှာဘိုးဆွဲသွားတဲ့အချိန်မှာပဲဒီအမျိုးသားအသင်းဘက်ကတော့ဒီနေ့မှာဆူဖလားတစ်လုံးမှမရတာကြောင့်နီးပြရှာဗီကိုနီးပြဖြစ်ကနေထုတ်ပယ်လိုက်ပါတယ်။ရှာဗီဟာတနင်္ဂနွေနေ့ကစပီးယံနဲ့ပွဲမှာဘာစလိုနာနီးပြဖြစ်တဲ့သူ့ရဲ့နောက်ဆုံးပွဲကိုကင်တွယ်ခဲ့ပြီးတော့သူ့အနေနဲ့ဘာစလိုနာအသင်းကိုကင်တွယ်ခဲ့တဲ့နှစ်နှစ်ခွဲအချိန်ကိုဝမ်းမြောက်ဂုဏ်ယူတယ်လို့လည်းပြောလိုက်ပါတယ်။ဘာစလိုနာပရိသတ်တွေကတော့အခုလိုရှာဗီကိုထုတ်ပယ်လိုက်တဲ့အပေါ်မှာစိတ်မကောင်းဖြစ်နေကြပြီးတော့ဒီထက်မကပို့ပြီးတော့အချိန်ပေးသေးတယ်ဆိုပြီးတော့လည်းမြင်နေကြပါတယ်ခင်ဗျာ။ချိန်လေးမှာပဲ Real Madrid ကွင်းလေလူ Toni Kroos က Real အတွက် Spain La Liga နောက်ဆုံးပွဲစဉ်ကို Bernabeu မှာကစားပြီးတော့ Real ပရိသတ်တွေကိုနှုတ်ဆက်လိုက်ပါပြီ Toni Kroos က Real တက်မှာ10နှစ်ကြာကစားပြီးတဲ့နောက်လာမယ့် Euro 2024ဥရောပဖလားအပြီးမှာဘောလုံးသမားဘွားကနေအနားယူဖို့ဆုံးဖြတ်လိုက်တာပါ Real ပြည်သက်တွေကလည်းသူ့ရဲ့အင်ဂွန်အောင်ဆုံးပွဲကိုကွင်းလုံးပြစ်လာရောက်ဂုံပြူအားပေးခဲ့ကြပြီးတော့လက်မှတ်တွေလည်းအကုန်ကုန်ခဲ့ပါတယ
်ဘယ်ကယူခရက်ကယ်ဘန်နာဘဲဟူလာဒါဒိုလာဒက်စပီဒီယာကေမရက်ဆေဟာဆီဒိုအူနာဂရန်နိုချေမွေအမိုတီဗာပရာအယ်ပရာတိုဒို့စ
်ဘာနီပြူကွင်းထဲမှာ Real ပြည်သက်တွေကသူ့ကိုထိုက်တန်တဲ့ဂုံပြူနှုတ်ဆက်ပွဲကိုအကောင်းဆုံးလုပ်ခဲ့ကြတယ်လို့ထင်ပါတယ်ဒီညကတော့ကျွန်တော်တို့အားလုံးအတွက်ရန်ကိုခံစားရတဲ့ညပါကျွန်တော်တို့ကန်ကောင်းတာကသူကကျွန်တော်တို့နဲ့တည်င်းဘက်နောက်တစ်ဘက်ရှိနေတာပါသူကသမိုင်းတစ်လျှောက်အကောင်းဆုံးကစားသမားတွေကတယောက်ဆိုတာရှင်းပါတယ်အရန်ကောင်းတဲ့ကွင်းလေကစားသမားကောင်းတယောက်ဖြစ်ပြီးမာမာနာမရှိကိုကျိုးမငယ်ပဲအသင်းအတွက်အမြဲတမ်းကစားပေးခြင်းနဲ့သူပါကျွန်တော်တို့အနေနဲ့သူ့ကိုအသင်းမှာ10နှစ်လောက်ရလိုက်တာအရန်ကန်ကောင်းပါတယ
်ဒိုနီကရူးဇာရီယယ်အသင်းနဲ့ချန်ပီယံစ်လိဂ်၄ချိန်လာလီဂါ၄ချိန်ကမ္ဘာ့ကလပ်ချန်ပီယံများဖလား၅ချိန်ဥရောပစူပါဖလား၄ချိန်စပိန်ရှုံးထွက်ပလား၁ချိန်နဲ့စပိန်စူပါဖလား၅ချိန်ပိုးဆွဲခဲ့ပြီးတော့ Real နီးပြဟောင်းဇီဒန်ကတော့သူ့နီးပြတက်တန်းမှာ Cruz ကိုနီးပြလှုပ်ခဲ့ရတဲ့အပေါ်မှာအမြဲတမ်းဂုဏ်ယူနေမှာဖြစ်တယ်ဆိုပြီးတော့လည်းဂုဏ်ပြုပြောကြားခဲ့ပါတယ်တင်နစ်ပြိုင်ပွဲတွေဘက်မှာတော့ပြင်းစစ် Open Tennis ပြိုင်ပွဲကိုမီလာ26ရက်နေ့ကစတင်လိုက်ပါတယ်ဒီနေ့မှာထူးခြားတာတစ်ခုကတော့ပြင်းစစ် Open ကို14ချိန်ဘိုးဆွဲပြီးတော့စံချိန်တင်ထားတဲ့စပိန်နိုင်ငံသားနဒါဟာဒီနေ့ကုန်မှာတင်းနစ်ကစားတာကနေအားယူတော့မဲလို့ပြောထားတာကြောင့်ဒါဟာသူ့အတွက်တော့ပြင်းစစ် Open ကိုနောက်ဆုံးအချိန်ကစားတာဖြစ်ပါတယ်။ဒါကြောင့်ဒီပွဲကိုပရိသတ်တွေအရန်စိတ်ဝင်စားခဲ့ပြီးတော့ကွင်းလုံးပြည့်နဲ့လာအားပေးခဲ့ကြပါတယ်။ဒီလနေ့ကကစားခဲ့တဲ့ပထမအဆင့်ပွဲစဉ်မှာတော့ပြင်းစစ် Open ကို14ချိန်ဘိုးဆွဲထားတဲ့နဒါနဲ့ဂျာမနီက Zverev တို့ကစားခဲ့ကြပြီးတော့ဒီပွဲမှာတော့ Zverev ကနဒါကို 6-3-6-6-3 နဲ့၃ပွဲပြတ်နိုင်ရသွားခဲ့တာကြောင့်နဒါဟာပြိုင်ပွဲကနေထွက်လာရပါတယ်။နဒါဟာပြီးခဲ့တဲ့နှစ်နှစ်အတွင်းဒဏ်ရာရီနဲ့ရုန်းကန်ခဲ့ရတဲ့အတွက်ဒီနှစ်အကုန်မှာအနားယူဖို့ဆုံးဖြတ်ထားတာဖြစ်ပါတယ်။သူအနေနဲ့ပြင်းထန် Open Tennis ပြိုင်ပွဲကွင်းမှာနောက်ဆုံးချိန်ကစားတာဟုတ်မဟုတ်ဆိုတာကိုတရားရဂိုင်းလုံးပြောဖို့မသေးကြသေးကြောင်းတကယ်လို့နောက်ဆုံးချိန်ကစားတာဖြစ်ခဲ့ရင်လည်းသူအနေနဲ့ဒီမှာကစားခဲ့ရတာကိုဝမ်းမြောက်ချင်တယ်လို့ပြောပါတယ်။နဒါကတော့သူအနေနဲ့လာမယ့် 2024 Paris Olympic မှာဝင်ကစားပြီးတော့ဒီမှာထပ်ကစားဖို့မျှော်လင့်ထားပြီးတော့ပရိသတ်တွေကလည်းသူ့ကိုတစ်လျှောက်လုံးအားပေးလာခဲ့တဲ့အတွက်ကျေးဇူးတင်တယ်လို့လည်းပြောပါတယ်။နဒါဟာပြင်းထန် Open ကို14ချိန်ဘိုးဆွဲပြီးတော့အများဆုံးစံချိန်တင်ခဲ့ပြီးသူ့ရဲ့ကစားသမားတက်တန်းတစ်လျှောက်ပြင်းထန် Open 116ပွဲမှာ112ပွဲနိုင်ပြီးတော့၄ပွဲပဲရှုံးခဲ့တာဖြစ်ပါတယ်ခင်ဗျာ။
တပတ်တွင်ထိတ်တန့်ရောက်အားကစားသတင်းတွေကိုစူးစီးပြီးတော့ကိုရနိုင်တင်ဆက်ပေးခဲ့တဲ့အပတ်စဉ်အားကစားကဏ္ဍပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲဒီညမှာထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်မနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကတစ်လှည့်ပြောပြပေးပါရှင်
မြန်မာကျပ်ငွေတန်ဖိုးဇက်တိုက်ကျဆင်းနေပြီးပြည်ပငွေလဲနှုန်းမှာအမေရိကန်ဒေါ်လာဈေးတက်နေသလိုနေဆက်တွေမှာအဓိကကုန်သွယ်နေတဲ့တရုတ်ယွမ်ငွေနဲ့ထိုင်းဘတ်ငွေဈေးဟာလည်းမနေ့မေလ28ရက်နေ့မှာထပ်ပြီးတက်သွားတယ်လို့လုံခြုံရေးတချို့နဲ့နိုင်ငံခြားငွေရောင်းဝယ်နေသူတွေက VOR ကိုပြောပါတယ်ကျပ်ငွေတန်ဖိုးကျဆင်းတဲ့အတွက်ပြည်ပကုန်စည်အဝယ်လုပ်ငန်းတွေအပါအဝင်ငွေပေးငွေချေလုပ်ငန်းတွေမှာကမောက်ကမအခြေအနေနဲ့ကြုံနေရတယ်လို့လည်းလုံခြုံရေးတွေကအသိပေးနေပါတယ်ခင်ဗျာမြန်မာနိုင်ငံကထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့အင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံတို့အတွက်အခြေခံလိုအပ်ချက်တွေနဲ့လူမှုအကျပ်တဲတွေမှာတုံဆွေးရီတို့ပါဝင်တဲ့စီမံကိန်းနှစ်ခုအတွက်အမေရိကန်ဒေါ်လာတန်း900ထောက်ပံ့ပေးဖို့ကမ္ဘာ့ဘဏ်အမှုဆောင်ညွှန်ကြားရေးမှူးအဖွဲ့ကဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံမှာ2018ခုနှစ်ကဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်တသန်းနီပါးဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခိုလုံခဲ့ကြရတဲ့ဖြစ်ရပ်ဟာကမ္ဘာ့အကြီးဆုံးလူတွေရှေ့ပြောင်းခံရမှုတစ်ခုဖြစ်ကြောင်းကမ္ဘာ့ဘဏ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။ထိုင်းနိုင်ငံစီးပွားရေးအတွက်အဓိကကျတဲ့ခီးသွွားလုပ်ငန်းတိုးမြင့်ရေးရွေချက်နဲ့ခီးသွွားတွေပွဲလွန်ကြောင်းသားတွေထိုင်းမှာလာပြီးအဝေးကနေလှုပ်လှုပ်နေသူတွေအတွက်ပြည်ဝင်ခွင့်ဗီဇာတက်တန်းတိုးပေးပြီးအငိမ့်စားတွေအတွက်လည်းပို့ပြီးအဆင်ပြေစေမဲ့ဗီဇာတွေထုတ်ပေးဖို့ထိုင်းအစိုးရကအတည်ပြုလိုက်ပါတယ်။လာမယ့်ဇွန်လ၁ရက်နေ့ကနေစတင်ပြီးရက်ပေါင်း60နေထိုင်ခွင့်ပြုတဲ့နိုင်ငံပေါင်း58နိုင်ငံကနေ63နိုင်ငံအထိတိုးပေးမှာဖြစ်သလိုစာရောက်ဗီဇာခွင့်ပြုမဲ့နိုင်ငံတွေကိုလည်းထပ်တိုးသွားမယ်လို့ထိုင်းအစိုးရပြောခွင့်ရချိုင်းဝါချရိုကမနေ့တုန်းကပဲသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ။ဂါဇာကမ်းမြောင်တောင်ဘက်အစွန်မှာရှိနေတဲ့ရာဖာမြို့လမ်းမတွေပေါ်မှာအစ္စရေးနဲ့ဟာမတ်စ်အဖွဲ့အစည်းတိုက်ပွဲတွေပြင်းထန်နေတယ်လို့ပါလက်စတိုင်းဒေသခံအနေနဲ့အရာရှိတွေကပြောပါတယ်။ရာဖာမြို့လေကိုဖြတ်ပြီးတော့အီဂျစ်နယ်စပ်အထိအစ္စရေးတင်ကားတွေဝင်ရောက်လာပြီးနောက်တနေ့မှာအခုလိုမြို့ပြတိုက်ပွဲတွေဖြစ်ပေါ်လာနေတာပါခင်ဗျာ။
နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကအလိမ်မာဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနတ်ကမ်မင်းနဲ့ရော့ဒ်မက်ကလင်းဖြစ်ပါတယ်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။ VOA မြန်မာပိုင်းရဲ့မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ရဲ့သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြကြပါသေးရှင်။
This program has come to you.